Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40/49ရေကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်တဲ့အတူကြီးညာပေးမှာပါ။ American သမ္မတ Donald Trump ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်နေမှုတွေကိုမလုပ်တော့ပဲပြဿနာကိုပြေလည်အောင်ဖြေရှင်းဖို့နဲ့အကောင့်ဘက်ကရှုမြင်ပြီးတော့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေ Bangladesh နိုင်ငံဘက်ကိုထွက်ပြေးခေါ်လုံနေတဲ့ဒုက္ခသည်တွေရဲ့ဆင်းရဲကို UNHCR ကကောက်ယူနေရမှာသုံးပုံတစ်ပုံဟာအထူးစောင့်ရှောက်မှုပေးဖို့လိုအပ်နေတယ်လို့ပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ကျင်နိုင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းအဲ့ဒီစောစောကဒီ UNHCR ကဒုက္ခသည်ဆင်းရဲနဲ့ပတ်သက်ပြီးတော့သူတို့ကောက်ယူပုံတွေနဲ့အကြောင်းကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်မကြသေးခင်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်ခဲ့တဲ့ American အစစ်မြစ်တန်ကိုစလေအဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ကိုဦးဆောင်ခဲ့တဲ့ American ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Simon Henshaw က
We urge the Burmese government to act to restore the rule of law, protect local populations, investigate alleged human rights.
မနေ့က American နိုင်ငံသားရေးဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကိုဘာတွေတိုက်တွန်းသွားသလဲဆိုတာကိုတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆက်မှုတွေတို့ကပြောပြပါအောင်ရှင
်။ American သမ္မတ Donald Trump ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေမလုပ်တော့ပါဘူး။အဲ့ဒီလိုပြောကြားမယ့်အစားတောင်ကိုရီးယားမှာပြောကြတဲ့မင်းကွန်းတဲ့မှာတော့ပြဿနာပြေလည်အောင်ဖြေရှင်းဖို့နဲ့အကောင့်ဘက်ကရှုမြင်ပြီးပြောကြားခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ဆုံးမှာတော့ပြေလည်မှုရသွားမယ်လို့သူယုံကြည်ကြောင်းပြောကြားခဲ့တာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တနေ့လုံးတွေ့ဆုံဆွေးနွေးပြီးဆိုးမျိုးမှလူမှုကိုပြောကြားရမှာတော့သမ္မတထရမ့်ကကိုရီးယားကျွန်းဆွယ်ဒေသရင်းမြင့်တက်နေတဲ့တင်းမာမှုတွေပြေလျော့စေဖို့အတွက်တန်တမန်နီးလန်းနဲ့တိုးတက်အောင်လှုပ်ဆောင်နှိုင်းခဲ့တယ်လို့ပြောပါတယ်။ဒေသရင်းလွတ်လပ်မှုနဲ့ငြိမ်းချမ်းမှုတွေတိုးတက်လာစေဖို့အတွက်နှစ်နိုင်ငံအတူတကလက်တွဲလှုပ်ဆောင်မှုတွေနဲ့ပြသနိုင်ကြောင်းလည်းနိုင်ငံတော်ညစာစာပွဲမှာပြောကြားခဲ့တာပါ။တောင်ကိုရီးယားနိုင်ငံဟာချင်းချမှုခံနေရပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားကာလကြာရှည်စွာမဟာမိတ်ဖြစ်နေမှုကနေမြောက်ကိုရီးယားဘက်ကရန်ဆမှုတွေရက်ဆဲလာအောင်လုပ်နိုင်မှာဖြစ်တဲ့အပြင်နျူကလ িয়ার မဲ့ကင်းမဲ့ဆုံးဖြစ်လာရေးမြောက်ကိုရီးယားဘက်ကဆွေးနွေးလာအောင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းနဲ့ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေထပ်ပြီးဖြစ်မလာစေရဘူးလို့သမ္မတမွန်ဂျင်အင်းကပြောပါတယ်။သမ္မတထရမ့်ကအရင်မြောက်ကိုရီးယားကိုနျူကလ িয়ার ရေးပြေးလဲဖို့ဆွေးနွေးခိုင်းနေတာဟာအချိန်ဖြုန်းနေတာတခုလို့သူ့ Twitter မှာရေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြောဆိုနေမှုတွေကြောင့်ကိုရီးယားကျွန်းဆွယ်ဒေသမှာနျူကလ িয়ার ဆိုင်ရာထိတဲ့ရင်ဆိုင်မှုတွေဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။သမ္မတနှစ်ဦးပူးတွဲကျင်းပတဲ့ဒန်းစာရှင်းလင်းပွဲမှာတော့မြောက်ကိုရီးယားကအာနာရှင်ကင်ဂျွန်အွန်ကိုငွေကြေးအရာရောလက်နက်အရာပါပံ့ပိုးကူညီမဲ့ဘယ်နိုင်ငံကိုမဆိုလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပတ်ထင်းတဲ့ဒုံးကြီးအစီအစဉ်တွေကကဘာကြီးတစ်ခုလုံးအတွက်ချိန်ချောက်မှုကြီးဖြစ်နေတယ်လို့ပြောကြားခဲ့တာပါ
။နိုင်ငံအတွင်းတင်းကျပ်တဲ့တနက်ကင်ဆာမှုဥတွေကTexas ပြည်နယ်ဖျားရှိခိုးကျောင်းမှာလူ26ဦးအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့သူကိုကာကွယ်ဟန်တားနိုင်မှာမဟုတ်တဲ့အကြောင်းတနတ်သမားကိုလမ်းဘေးကနေခုခံတိုက်ခိုက်သူတဦးကသာဟန်တားနိုင်ခဲ့တာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်တနတ်ဝယ်ယူသူတွေအပေါ်စီစစ်မှုတွေတွန်းမြင့်ပြုလုပ်နေမယ်ဆိုရင်ဒီတနတ်သမားကကားထဲကနေထွက်ပြီးတော့ထိမှန်အောင်ခုခံပြစ်ခတ်တဲ့ရဲရင်နေသူတယောက်ထွက်ပေါ်လာမှာမဟုတ်ဘူးလို့အာရှ၅နိုင်ငံခီးစဉ်တွင်တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအင်ကာနေမှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတရင်ငါးပတ်အတွင်းဒုတိယခြေမြောက်လူတွေအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တနတ်ကင်ဆောင်မှုပေါ်ထိန်းချုပ်တဲ့မူဝါဒတစ်ခုခုများစဉ်းစားထားပါသလားဆိုပြီးတော့သမ္မတကိုမေးမြန်းခဲ့ရမှာကျွန်တော်တို့နိုင်ငံမှာတနတ်ကင်ဆောင်မှုပေါ်အတင်းကျပ်ဆုံးထားတဲ့ပြည်နယ်ဟာချီကာဂိုဖြစ်ပါတယ်။ပြီးတော့လုံးဝကိုအောင်မြင်မှုမရပဲအဆိုးဆုံးဖြစ်နေတာကလည်းချီကာဂိုပါပဲလို့မစ္စတာထရမ့်ကပြောဆိုခဲ့ပါတယ်။မိမထားတင်တာကတက်ကဆက်ပြည်နယ်ကဖြစ်ရအတွင်းတနတ်သမားကိုခုခံပစ်ခတ်တဲ့သူမှာတနတ်တလက်ဓမ္မမို့ရင်ရိုင်ဖယ်တလက်သာသူ့မှာမရှိခဲ့ရင်ခင်ဗျားတို့ဒီထက်အများကြီးပိုဆိုးတဲ့အခြေအနေအကြောင်းပြောနေရပါလိမ့်မယ်လို့လည်းသမရကပြောကြားလိုက်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကပုဂ္ဂလိကရုပ်သံလွှင့်ဌာနတစ်ခုဖြစ်တဲ့ရှမ်ရှာရဲ့ဌာနချုပ်တွေကိုအင်ကာနေကတနတ်နေ့ရောဘုံခွဲပြီးပါတိုက်ခိုက်ခဲ့တဲ့အတွက်အ အနည်းဆုံး၄ယောက်သေဆုံးခဲ့တယ်လို့လူ20ကျော်နဲ့ဒဏ်ရာတွေရရှိခဲ့ပါတယ်။ရှမ်းရှက် TV သတင်းဌာနတိုက်ခိုက်မှုကိုသူတို့စီစဉ်တာလို့ IS တွေးကြအဖွဲ့ကကြေညာလိုက်ပါတယ်။မနက်ခင်းပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးပထမအသေးခံပုံးခွဲခဲ့ပြီးမှအဆောက်အဦကိုဝင်စီးတာဖြစ်မယ်လို့တန်တရာဖြစ်ရကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ဝင်ရောက်တိုက်ခိုက်သူတွေကိုအာဖဂန်လုံခြုံရေးတပ်တွေကတနက်နေ့ပြစ်ခတ်ပြီးမချေမုန်းခင်မှာပဲနောက်ထပ်ပောက်ကွဲတံ၃ခုကိုပါထပ်ပြီးကြားခဲ့ရတာဖြစ်ပါတယ်။
ရီမန်တပုန်တွေက sorry လေစိတ်ကိုမီဇိုင်းတုံးနဲ့တိုက်ခတ်မှုပြုလုပ်ခဲ့ပြီးတဲ့နောက်အီရန်ဟာ sorry အာရေဗီယာကိုတိုက်ရိုက်စီးရေးရရန်လိုတိုက်ခတ်မှုပြုလုပ်နေပြီဆိုပြီးတော့ sorry အင်ရှီမင်းသားရဲ့ပြောကြားချက်ကိုအီရန်ကငြင်းဆိုလိုက်ပါတယ်။ဒီဆွဆွဲချက်ဟာလက်တွေ့ဖြစ်ရတဲ့ဖီလာဆန့်ကျင်နေပြီးအန်ဒီရဲလည်းကြီးမားပါတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့အင်္ဂါနေ့စကားပြောဆိုစဉ်မှာအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကပြောကြားလိုက်ပါတယ်။ sorry နီယန်ဆော်ဒီနိုင်ငံရဲ့ King Khalid International လေစိတ်ကိုပစ်ခတ်ခဲ့တဲ့မစ္စိုင်းတုံးကိုအင်္ဂါနေ့ကကြားဖြတ်ဖြစ်စည်းလိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့စောစောပိုင်းစကားပြောဆိုတဲ့နေရာမှာပြိုင်ဘက်နိုင်ငံရဲ့လှုပ်ရက်ဟာစစ်ကြင်ရန်ရောက်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဆော်ဒီအင်ရှီမင်းသား Mohammed bin Salman ကဆွဆွဲပြောဆိုခဲ့ပါတယ်။လေစိတ်ကိုတိုက်ခိုက်ဖို့အတွက်ဟူသီတပုန်တွေကိုမစ္စိုင်းတုံးပြန်နေအီရန်ကထောက်ပံ့ပေးခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံကဆွဆွဲပါတယ်။အီရန်ကလည်းတပုန်တွေကိုလက်နဲ့ထောက်ပံ့နေဆိုတာမဟုတ်မှန်ကြောင်းညင်းဆိုလိုက်တယ်လို့တိုက်ခိုက်မှုနဲ့ဘာမှပတ်သက်မှုမရှိတဲ့အကြောင်းပြောပါတယ်ခင်ဗျာ
UAE ဗရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးခိုးလုံနေတဲ့ဒုက္ခသည်တွေရဲ့မိသားစုဆင်းပထမအတုကောက်ယူရရှိတဲ့အချက်လက်တွေအရမိသားစုအားလုံးရဲ့သုံးပုံတစ်ပုံဟာအထူးဆောင်ရှောက်မှုပေးဖို့အတွက်လိုအပ်နေတဲ့အားနည်းချို့တဲ့တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုလိုက်ပါတယ်ဒီရိုဟင်ဂျာဒုက္ခသည်မိသားစုဆင်းကိုပထမတုကောက်ယူမှုမှာမိသားစု 32,000 ကျော်ဖြစ်တဲ့လူပေါင်း 5,000 ကျော်ရဲ့ဆင်းရဲတွေကိုကောက်ယူပြီးစီးသွားတာပါဒီမိသားစုတွေကသုံးပုံတစ်ပုံဟာဒုက္ခသည်စခန်းတွေမှာမဖြစ်စလောက်ထောက်ပံ့မှုနဲ့မိခင်တယောက်တည်းကမိသားစုတစ်စုလုံးစောင့်ရှောက်နေရတဲ့မိသားစုက14ရာခိုင်နှုန်းရှိပါတယ်မတန်မဆွမ်းဖြစ်တာဒါမှမဟုတ်ကျန်းမာရေးအခြေအနေဆိုးဝါးနေသူတွေလည်းရှိပါတယ်အသက်ကြီးသူတွေမိဘအုပ်ထိန်သူမဲ့တဲ့ကလေးတွေမိဘနဲ့ကွဲကွာတဲ့ကလေးတွေရှိတယ်လို့မောင်နှမချင်းစောင့်ရှောက်နေရတဲ့ကလေးငယ်တွေလည်းရှိပါတယ်အခုကောက်ယူထားတဲ့မိသားစုဆင်းရဲစုစုပေါင်းဦးရ54ရာခိုင်နှုန်းအမျိုးသမီးက52ရာခိုင်နှုန်းရှိပါတယ
်။ပြင်သစ်နိုင်ငံနဲ့ပြင်သစ်နိုင်ငံရဲ့ဥရောပနဲ့နိုင်ငံသားကြီးရာဝန်ကြီးရှောင်ရီဖ်လီဒရိုင်းကမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာလ6ရက်နေ့မနေ့ပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေပေါ်ပြင်သစ်ကအလွန်ဆိုးရိမ်မကင်ဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြင်သစ်နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာလူညုံရေးတပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့လေပြင်သစ်နိုင်ငံရေးဝန်ကြီးကတောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားတယ်လို့ခွဲခြားဆက်ဆံမှုတွေမပြုလုပ်ဖို့နဲ့အရက်သားတွေနဲ့သူတို့ရဲ့ပစ္စည်းဥစ္စာတွေကိုအကာအကွယ်ပေးကြဖို့လေပြောကြားခဲ့ပါတယ်။အမြန်ဆုံးဒေတာတွင်လုံခြုံမှုပြန်လည်ရရှိဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရမှာအတားအဆီးမရှိစေဖို့သတင်းမီဒီယာတွေလွတ်လပ်စွာသတင်းယူခွင့်ပြုဖို့စတာတွေကိုလည်းတောင်းဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရဟာဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးရေးစတာတွေကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းအောက်တိုဘာလ12ရက်နေ့ကဒေါအောင်ဆန်းစုကြည်ရဲ့ကြေညာပြောဆိုချက်ကိုပြင်သစ်နိုင်ငံကထောက်ခံတဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေမှုကိုပြင်သစ်နိုင်ငံကထောက်ခံတဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကထပ်လောင်းပြောကြားခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။အာဆီယံ8000အရှေ့နိုင်ငံများအသင်းရဲ့32ချိန်မြောက်ထိပ်သီးဆွေးနွေးပွဲနဲ့တခြားသက်ဆိုင်ရာဆွေးနွေးပွဲတွေကိုနိုဝင်ဘာ10ရက်က14ရက်ထိဖိလစ်ပိုင်မှာကျင်းပမှာမို့လုံခြုံရေးဆိုင်နဲ့ပြင်ဆင်မှုတွေကိုအထူးလှုပ်ဆောင်နေပါတယ်။လုံခြုံရေးဆိုင်အပြည့်အဝတက်လက်ချက်တွေကိုဒီကနေ့ကစပြီးလှုပ်ဆောင်နေတာပါ။ဖိလစ်ပိုင်မျိုးသားရဲတပ်ဖွဲ့ညွှန်ကြားမှုချုပ်ကနိုဝင်ဘာ10က15ရက်နေ့ထိလုံခြုံရေးဆိုင်ရာတွေကိုအမြင့်ဆုံးဆောင်ရွက်သွားမယ်လို့ပြောပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့ဝင်တွေအတွက်အထူးနှိုးကြားမှုနဲ့တက်လက်မှုတွေအပြည့်အဝလှုပ်ထားတဲ့အတွက်ကြောင့်ဘယ်သူမှလည်းဝင်ခွင့်မရပါဘူး။
direct from Washington, the voice of America, VOA.
ဆက်လက်ပြီးတော့သတင်းထွားတွေကိုတင်ဆက်မှာပါ။ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေဟာအလွန်တုန်လှုပ်စရာကောင်းကြောင်းကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ချော့ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာခီးစဉ်အဖြစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်အစစ်မြင့်တန်ကိုယ်စားလှယ်အဖွဲ့ရဲ့အတွေ့အကြုံတွေကိုမနေ့ကဝါရှင်တန် DC အမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်သူကဒီအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာအစိုးရအစင်းမြင့်အရာရှိကြီးတွေရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ရိုဟင်ဂျာနဲ့ရခိုင်တိုင်းဒေသခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အပြင်စစ်တွေမျိုးကအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့စခန်းနဲ့အကြမ်းဖက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြည့်ရှုခဲ့တယ်လို့မစ္စတာဟန်ရှော့ကသတင်းတောက်တွေကိုအခုလိုပြောပါတယ
် We urge the Burmese government to act to restore the rule of law, protect local populationsinvestigate alleged human rights
မြန်မာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်မှုဒေသခံလူတွေကိုအကာအကွယ်ပေးဖို့လူအခွင့်အရေးကျူးလွန်ချိုးဖောက်သူတွေကိုစုံစမ်းစစ်ဆေးဖို့နဲ့ပြင်းထန်ကျူးလွန်သူတွေကိုအရေးယူဖို့ကျွန်တော်တို့တိုက်တွန်းခဲ့ပါတယ်ဒုက္ခသည်တွေကိုပြန်ခေါ်ဖို့မြန်မာအစိုးရရဲ့အစီအစဉ်တွေကိုကျွန်တော်တို့ကြိုဆိုလိုက်ပြီးဒီအစီအစဉ်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့လည်းတိုက်တွန်းပါတယ်ဒုက္ခသည်တွေသူတို့ရဲ့ကြေးရွာတွေမြေရွာတွေစီဆန္ဒအလျောက်ပြန်နိုင်ဖို့အတွက်လည်းဘေးကင်းလုံခြုံမှုကအရေးကြီးတဲ့အကြောင်းလေးပေးပြောကြားခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေ NGO တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ Simon Hanshaw ကပြောပါတယ်တိုင်းနဲ့ချီရှိနေတဲ့ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ချိန်မှာတော့သူ့အနေနဲ့အလွန်တုန်လှုပ်ခဲ့ရကြောင်းသတင်းတောက်တွေကိုအခုလိုပြောပါတယ
် What we saw in the camps was shockingThe scale of the refugee crisis is immense. More than 600,000 people displaced from their homes since August 25th. The conditions are tough.
People are suffering. ကျွန်တော်စကန်ဒီမှာတွေ့ရတာကတုံ့လောက်ခြောက်ခြားစရာပါပဲ။ဒုက္ခသည်တွေရဲ့ပြည်ပခအတိုင်းအတာကတိတ်ကိုကြီးမားလာပါတယ်။ဩဂုတ်လ25ရက်နေ့ကစလို့လူပေါင်း6သိန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။အခြေအနေတွေကတိတ်ဆိုးရပါတယ်။လူတွေအတိတ်ဒုက္ခကြောက်ကြပါတယ်။ဒုက္ခသည်အများပြားဟာသူတို့ရွာတွေကိုမိရှို့ခံခဲ့ရတာသူတို့ရဲ့မိသားစုဝင်တွေမျက်စိအောက်မှာအသက်ခံခဲ့ရတာကိုငိုပြီးတော့ပြောပြခဲ့ကြတာကြားတော့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်သူတို့ကထွက်ပြေးစဉ်တနက်နဲ့ပြစ်ခံခဲ့ရတာကိုပြောပြကြပါတယ်အခုလိုလူတွေစိတ်တော့ကတွေရောက်ခဲ့ကြပေမဲ့အများပြားဟာမြန်မာနိုင်ငံနဲ့သူတို့အိမ်တွေကိုပဲပြန်ကျင်ကြတယ်လို့ပြောကြပါတယ်ဒါပေမဲ့ဘေးအန္တရာယ်ကင်းဖို့အသက်မခံရဖို့အာမခံချက်တွေလိုကြပါတယ်
ကမ္ဘာပေါ်မှာနိုင်ငံမဲ့သူအရေးအတွက်အများဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးပေါ်အကူအညီတွေပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ ICRC နိုင်ငံတကာချက်ချင်းတွေအသင်းကြီးကိုလည်းအမေရိကန်ကကျေးဇူးအထူးတင်ရှိကြောင်းမစ္စတာဟန်ရှော့ကပြောပါရယ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေတဲ့အမေရိကန်ကဒေါ်လာ104သန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးဆက်လက်ပြီးတော့လည်းကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့မစ္စတာဟန်ရှော့ကအခုလိုပြောပါရယ
် But the situation requires a lot more work. The US was one of the first to pledge funds to support international organizations in the crisis and our commitment has been followed by generous contributions.
ချင်းနေကလုံဆောင်စရာတွေအများကြီးကျန်းရှိနေပါသေးတယ်။ပြည်ပခအတွင်းနိုင်ငံတကာလူ့အဖွဲ့အစည်းတွေကိုအရေးပေါ်အကူအညီတွေပေးရမှာအမေရိကန်ပြည်ထောင်စုကပထမအဦးဆုံးပေးခဲ့တဲ့နိုင်ငံတွေအနေနဲ့ပါဝင်ပါတယ်။အမေရိကန်ကပေးထားတဲ့ဂရီအတိုင်းအလှူငွေကိုလည်းတခြားနိုင်ငံတွေနီးတူထည့်ဝင်ခဲ့ပါတယ်။ဒါပေမဲ့အလူငွေအများကြီးလိုအပ်နေပါသေးတယ်ပြည်ပခတန်ခံရတဲ့လူတွေကိုအကူအညီပေးဖို့အမေရိကန်ကတန်တိတ်ထန်ချမှတ်ထားပါတယ်အလားတူပဲဒေတာတွင်းကရှိတဲ့တခြားနိုင်ငံတွေကိုလည်းတိုက်တွန်းပါတယ်
American Tan Kosale အဖွဲ့ကိုယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Mr. Hanshaw ကဥဆောင်ခဲ့ပြီးတော့သူနဲ့အတူ Democracy လူ့အခွင့်အရေးနဲ့အလုတ်ကိုင်ဆိုင်ရာ Bureau ဒုလက်ထောက်ဝန်ကြီး Scott Busby တောင်နဲ့ဗဟိုအာရှဒေသရေးရာဌာနယာယီဒုလက်ထောက်ဝန်ကြီး Tom Vester နဲ့အရှေ့အာရှနဲ့ Pacific ရေးရာ Bureau ညွှန်ကြားရေးမှူး Patricia Monhani တို့လည်းလိုက်ပါသွားခဲ့တာဖြစ်ပါတယ်ရှင် ဆက်လက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတင်ပြရမယ်ဆိုရင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအနေနဲ့ဒီ9သိန်းကျော်အတွက်အချက်လက်တွေကိုကောက်ယူပြီးစီးသွားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကပြောကြားလိုက်ပါတယ်။ဒီဒုက္ခသည်တွေထဲမှာ3ပုံ2ပုံလောက်ဟာ NDA ကြရောက်ဖို့လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာမို့ချက်ချင်းအကူအညီပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်အစုံကိုပြောပြမှာပါ။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေဆိုင်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့နေရင်းပြန်ပို့ရေးဆိုင်ရာကော်မရှင် RRRC တို့ပူးတွဲပြီးကိုတော့ပါလောင်ဒုက္ခသည်စခန်းနဲ့စခန်းသေးကတိုးချဲ့စခန်းတွေအပြင်အခုတောင်ဘက်ကိုထပ်ပြီးတိုးချဲ့နေတဲ့ဘလူးခါလီစခန်းတွေမှာတွားရောက်ပြီးကောက်ယူခဲ့ကြတာဖြစ်ပါတယ်။နိုဝင်ဘာလ9ရက်နေ့အထိကောက်ယူတဲ့ဆိုင်ရင်အရာဒုက္ခသည်ကစုစုပေါင်း9သိန်းကျော်ရှိနေတယ်လို့စီးရင်ကောက်ယူခဲ့တဲ့ UNHCR အဖွဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအင်ကာနေ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Going from shelter to shelter, more than 100 UNHCR hired enumerators have so far gathered data on 120,000 families comprising of 517,000 refugees.
တကောင်စီကောက်ယူဖို့ UNHCR ကလူတရာကျော်ကိုငှားလိုက်ပြီးတဲတခုချင်းစီကိုသွားစည်ရင်ကောက်ယူခဲ့တာပါအခုထိတော့အိမ်ထောင်စုပေါင်း3,200မှရှိတဲ့ဒုက္ခသည်ပေါင်း9,800ရဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့ပါတယ
်အခုစည်ရင်ကောက်ယူခဲ့သူတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လနှောင်းပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းထွက်ပြေးလာသူတွေရဲ့82ရာခိုင်နှုန်းလောက်ရှိပြီးကျန်လူတွေကတော့အရင်ကတည်းကထွက်ပြေးလာသူတွေဖြစ်ကြောင်းပြောပါတယ်။အများစုဟာမောင်တော်ဒေသကဖြစ်ပြီးဘူးသီးတောင်နဲ့ရသေတောင်ဒေသတွေကနေလာရောက်သူတွေလည်းတွေ့ရတယ်လို့ဆိုပါတယ်။အချက်လက်တွေကို GPS နဲ့ကောက်ယူနိုင်အောင်စီစဉ်ထားပြီးကွန်ပျူတာကွန်ရက်နဲ့မချိတ်ဆက်မိတဲ့နေရာတွေမှာတော့ mobile data ကောက်ယူနိုင်အောင်ဖန်တီးပေးထားတာမို့ UNHCR ဟာလိုအပ်တဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့တယ်လို့အမြန်ဆန်းစစ်မှုတွေကိုလည်းလုပ်နိုင်တာပါအခုလိုကောက်ယူမှုတွေကနေဒုက္ခသည်3ပုံ2ပုံလောက်ဟာ NDA ကြားရောက်ဖို့အတွက်လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာတွေ့ရတယ်လို့ Miss Khan ကပြောပါတယ
် As many as 14% are single mothers holding their families together with little support in harsh camp conditions
ဆလီယာခိုင်နှုံးကခင်မိုးမရှိတော့တဲ့မိန်းမသားတွေဖြစ်နေပြီးစိုးဝါးလာတဲ့ဒုက္ခသည်စခန်းထဲမှာအထောက်ပံ့သိမ့်မရှိပဲမိသားစုမပြိုကွဲအောင်ကြိုးစားနေရသူတွေပါတချို့ကကျမကြီးတိတ်ဆိုးနေတာဒါမှမဟုတ်မတန်မဆွမ်းဖြစ်နေကြပါတယ်။နောက်တက်ကြီးရွယ်အိုတွေဆိုလဲဒုက္ခရောက်လွယ်တဲ့အကာအကွယ်မဲ့သူတွေပါ။ကလေးငယ်က54ရာခိုင်နှုန်းရှိနေပြီးအုတ်ထင်းသူမရှိတဲ့ကလေးတွေမိဘမဲ့တွေဖြစ်နေပြီးတချို့ဆိုသူတို့ထက်ငယ်တဲ့ကလေးတွေကိုပြန်ထိန်းနေရသူတွေပါပါတယ်။အမျိုးသမီးကစုစုပေါင်း52ရာခိုင်နှုန်းရှိနေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွန်ခဲ့တဲ့3လအတွင်းထွက်ပြေးလာသူတွေနဲ့ဒီရင်ကလေးကထွက်ပြေးလာသူတွေထဲမှာဒီလိုအကာအကွယ်မဲ့ဖြစ်နေတဲ့ဒုက္ခသည်က3ပုံ2ပုံရှိနေပြီးသူတို့အတွက်အထူးအကူအညီတွေချက်ချင်းပေးဖို့လိုအပ်တယ်လို့လည်း Miss Khan ကပြောပါတယ်။အင်ကာနေ့အထိမြန်မာနိုင်ငံကနေထွက်ပြေးလာခဲ့သူပေါင်း6သိန်းကျော်နေပြီလို့ IOM အဖွဲ့ပြောခွင့်ရ Joe Millman ကပြောပါတယ်။
As of this morning, Tuesday morning, 2750 Rohingya refugees
မြန်မာလခုနှစ်မိနစ်ကထိ3ရက်တာကာလအတွင်းကောက်ဆက်ပဇားကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက2250ရှိပါတယ်။ဩဂုတ်လ25ရက်နေ့ကနေစပြီးတော့ဒီကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းဟာအခုဆိုလို့ရှိရင်6,100ရှိသွားပြီဖြစ်ပါတယ်။အဲ့ဒီမှာရောက်နေတဲ့ IOM အဖွဲ့ကိုယ်စားလှယ်ပြောပြချက်အရနေဆက်နဲ့ဝေးပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုကောက်ဆက်ပဇားဒေသကိုဘေးကင်းစွာနဲ့ရောက်ရှိလာကြတယ်လို့သိရပါတယ်။မြန်မာလနေ့ရက်ကနေပြီးတော့6ရက်နေ့ထိဘလော့ခါလီဒေတာကိုရောက်လာကြတဲ့ဒုက္ခသည်ပေါင်းက4500လောက်ရှိပါတယ်။အဲ့ဒီဒေတာမှာမိသားစု15000လောက်အတွက်အိမ်နေနေရချထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကို IOM ဖွဲ့ကကူညီနေပါတယ
်။ RRRC နဲ့ UNHCR တို့ဟာလာမယ့်သတင်းပတ်တွေမှာတောင်ပိုင်းကတိုက်နက်အထိဆက်သွားပြီးစီးရင်ကောက်ယူမှာလည်းဖြစ်ပါတယ်။အခုလိုစီးရင်ကောက်ယူမှုကို RRRC ကဒုက္ခသည်တွေကိုမိသားစုလိုက်ကောက်ယူနေချိန်မှာပဲဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးနဲ့ passport ဌာနက biometric ကိုဇီဝနည်းပညာနဲ့အချက်လက်တွေကိုတအူးချင်းစီလိုက်ကောက်ယူနေတာဖြစ်ပါတယ်
ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့အောက်တိုဘာလ10ရက်ဒီကနေ့တွေ့ဆုံပွဲမှာ MCA အပြစ်ရစာချုပ်ကို UNFC ကလက်မှတ်ထိုးနိုင်ခြင်းရှိတယ်လို့အစိုးရဘက်ကအကောင်းမြင်မျှော်လင့်နေပေမဲ့ UNFC ဘက်ကတော့စိန်ခေါ်မှုတွေဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ UNFC အဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ဗိုလ်ထူးနေရန်ကုန်မြို့ NRPC ငြိမ်းချမ်းရေးစင်တာမှာတွေ့ဆုံကြမှာဖြစ်ပါတယ်။ UNFC အဖွဲ့ကအဆိုပြုတောင်းဆိုထားတဲ့အချက်၈ချက်ကိုအစိုးရကိုယ်စားလှယ်တွေနဲ့15လကြာအောင်ဆွေးနွေးလာခဲ့ကြတာပါ။နောက်ဆုံး9ကြိမ်မြောက်ဆွေးနွေးပွဲမှာအချက်အလုံးနီးပါးကိုအခြေခံသဘောတူညီမှုတွေရထားတာကြောင့်ဒီကနေ့ဆွေးနွေးပွဲပြီးရင် UNFC က NCA အပြစ်ရစာချုပ်မှာလက်မှတ်ထိုးလာနိုင်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ကမျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်စုကပြောပါတယ်။
ကျွန်တော်တို့က UNFC နဲ့သူတို့ပြင်ပြထားတဲ့စစ်ချက်ကိုဆွေးနွေးခဲ့တာ15လရှိပြီပေါ့။အဲဒီ9ကြိမ်မြောက်ကြတဲ့ကျွန်တော်ပြအောင်လို့ဆွေးနွေးပြကြတာပါ။ဆွေးနွေးပြီးတော့အဲဒီမှာသဘောထားရရှိခဲ့ပြီလို့သူတို့ကလည်းနှစ်ဖက်ခေါင်းဆောင်ကိုတစ်ဖက်ကလည်းသူတို့တင်ပြမယ်၊ဘက်ကလည်းတင်ပြမယ်။တင်ပြပြီးရင်အခုနောက်ဆုံးအနေနဲ့တွေ့ကြမယ်ပေါ့ဗျာ။သဘောတူညီချက်ကိုကျွန်တော်အပြန်အလှန်ရထားပြီလေ။အဲ့ဒါကျွန်တော်တို့ NGO လက်မှတ်ထိုးမဲ့အချက်လောက်ကြည့်ရအောင်ကျွန်တော်တို့ဒါနောက်ဆုံးဒီဒီတရှင်နေမယ်လို့ကျွန်တော်တို့သဘောတူညီကြကြတာပါကျွန်တော်တို့ကညီညာရေးအတွက်ကို NCA စာချုပ်အရပဲသွားကြမယ်ဆိုတာသူတို့အရင်ဆိုရတဲ့သဘောတူညီဖြစ်ပြီးသားဖြစ်တယ်ဒီနောက်ကြောင့်လည်းသူတို့လက်ခံထားတယ်တက်မလို့လက်ခံထားတယ်ဟာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ NCA ဆိုရအနေနဲ့လည်းသူတို့သဘောတူညီခါကြတဲ့လမ်းကြောင်းအတိုင်းကိုကျွန်တော်တို့လည်းဆက်လျှောက်တာပဲ
ပြီးခဲ့တဲ့နောက်ဆုံးအချိန်ထိညှိနှိုင်းလို့မရသေးတဲ့အချက်ထဲမှာ GMC ခေါ်ပူးတွဲစောင့်ကြည့်ရေးအဖွဲ့တဲ့နိုင်ငံကပုဂ္ဂိုလ်တွေပါဝင်စေခြင်းတဲ့ကိစ္စကိုတက်မတော်နဲ့အစိုးရဘက်ကအခုချိန်ထိလက်မခံသေးတာကြောင့်ဒီတွေ့ဆုံပွဲမှာစိန်ခေါ်မှုတွေဆက်ရှိနေသေးပဲလို့ UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်အဲ့ဒါတွေ့တဲ့ကိုယ်စလဲတွေပေါ့နော်ပြည်လဲမစွန်းတော့လက်တာဖြစ်မပေါ့လေဟုတ်ဇာပေါ့ကျင်းတဲ့အဆင့်တော့အားလုံးတော့မရောက်သေးဘူးဗ
ျဆိုတော့ဆရာနောက်ဆုံးအဆင့်မပြေမလည်ဖြစ်တဲ့အချက်ကဘယ်အချက်တွေရှိခဲ့ပါသလဲ
အဲ GMC ကိစ္စမှာGMC ကိစ္စမှာเนาะအထိတ်တွေပေါ်ဆောင်မှုရောနောက် GMC ကိုတို့ပြောတတ်တာကတော့နိုင်ငံသားကကိုယ်စလဲတွေပေါ့နော်လိလာသူဒါမှမဟုတ်ရင်ကြံပေးတာအဲ့ဒီပုံစံနဲ့ပေါ့နော်တမိမိနဲ့ပါဝင်နိုင်ဖို့တို့ကလိုလားတယ်အဲ့ဒီကိစ္စတွေဘယ်ဘက်ဖြစ်ဆုံးနေလဲအဲ့ဒီကိစ္စတွေပြည်လဲမဆိုရင်တော့ဒါလားလာကောင်းမှာပါတို့ကဘာအကြောင်းပြလဲဆိုတော့ဒါတို့ပြည်တွင်းကြီးမှာဒီနိုင်ငံတကာကတော့ဟိုမပါဝင်စေခြင်းတဲ့သဘောပေါ့ဗျာနော်တို့ပြန်တော့ဒါနိုင်ငံတကာကအပိတ္တေပါလာနိုင်တော့ပို့ပြီးတော့ခိုင်မာတာပေါ့လေတို့ကတော့အဲ့ဒါကိုမျှော်လင့်ပါနဲ့
ဒါအပြင်တက်မတော်နဲ့ပတ်သက်လို့သူတို့ဘက်ကစိုးရင်ချက်ရှိကြောင်း UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအချိန်ချင်းတွေ့ခဲ့ဘူးတဲ့အတိအကျုံတွေရပါတော့ဟိုတက်မတော်ဘက်ကအနေနဲ့ပေါ့လေသူတို့အကြိုက်ကိုပဲသူတို့ဆွဲနေတယ်ဗျာဒီဘက်ကပြောမှဆိုရင်တို့ဘက်ကအားနည်းတဲ့လူပေါ့ဗျာဆွေရဘက်ကအားတာတော့ကိုအားနည်းတဲ့လူအနေနဲ့ကအတိတ်တွေတခုခုခိုင်မာဖို့ပေါ့လေဒါတော့သူ့လိုအပ်တယ်ဗျာမဟုတ်ရင်ဒါတော့နောက်ဆုံးမှာတော့အားတာတဲ့လူကပြောတော့ငါတော့တမျိုးပေါ့ဗျာနော်နောက်တကယ်လောက်တော့လည်းနောက်တတ်မကြိုက်တော့သူတို့ကတမျိုးပြန်ပြင်တဲ့ပုံစံမျိုးတွေအတော့လောက်တတ်တဲ့သဘောရှိတယ်လေ
အစိုးရနဲ့ UNFC ကြားဆွေးနွေးနေတဲ့အချက်၈ချက်တည်းကခုနှစ်ကြိမ်မြောက်အထိဆွေးနွေးမှုတွေအတွင်းအချက်၁ကနေ၄အထိနှစ်ဖက်သဘောတူနိုင်ခဲ့ပေမဲ့ကျန်တဲ့အချက်၅ကနေ၈အထိမှာတော့နောက်ဆက်တွဲဆွေးနွေးစရာတွေဆက်ရှိနေသေးပဲလို့ UNFC ဘက်ကပြောပါတယ် UNFC ရဲ့အဆိုပြုချက်၅မှာတော့ငြိမ်းချမ်းရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့တပ်ပိုင်းဆိုင်ရာကိစ္စတွေပါဝင်ပြီးတပ်ပိုင်းဆိုင်ရာမှာတက်နေရာခြားရာရေးဝေါ်ဟာရဖွင့်ဆိုမှုတွေပါဝင်တာပါပြီးခဲ့တဲ့ခုနှစ်ကြိမ်မြောက်အစည်းအဝေးကိုအောက်တိုဘာ23နဲ့24ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ် UNFC ကောင်စီထဲမှာဝန်ပြည်သစ်ပါတီ၊ရခိုင်အမျိုးသားကောင်စီ၊ကရင်နီအမျိုးသားတွတ်တက်ရေးပါတီ၊လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့တွေပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါ။အာရှ၅နိုင်ငံကိုခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနှစ်ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပြီးတရုတ်နိုင်ငံကိုခီးဆက်တော့မှာပါ။မြောက်ကိုရီးယားအရေးအဓိကလွှမ်းမိုးထားတဲ့သမ္မတထရမ့်ရဲ့အာရှခီးစဉ်အတွင်းတောင်ကိုရီးယားပြည်သူလွှတ်တော်မှာဒီကနေ့အထူးမိန့်ခွန်းတစ်ရက်ကိုလည်းပြောကြားဖို့ရှိပါတယ်။ကိုကျော်အောင်တွင်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးမြင့်လာနေတဲ့အခြေအနေတွေကိုရင်ဆိုင်နေရတာကြောင့် မေရိကန်ပြည်ထောင်စုအနေနဲ့စီးရဲအင်အားကိုအပြည့်အဝအသုံးပြုဖို့စဉ်းစားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုလိုပြောခဲ့တာဖြစ်ပြီးမြောက်ကိုရီးယားအစိုးရကိုထောက်ပံ့ပေးနေတဲ့နိုင်ငံတွေကိုလည်းသူကအပြစ်တင်ဝေဖန်ခဲ့ပါတယ
် It is unacceptable that nations would help to arm and finance this increasingly dangerous regime.
အင်မတန်မှအန္တရာယ်ရှိတဲ့အစိုးရအတွက်လက်နက်နဲ့ဗန်ဒါရီအထောက်ပံ့တွေပေးနေရတဲ့နိုင်ငံတွေကိုလုံးဝလက်မခံနိုင်ပါဘူး။ဒီပြဿနာကိုဝိုင်းဝန်းဖြေရှင်းရင်းမှာစီးရီးကလွယ်လို့ဖြစ်နိုင်တဲ့နိုင်ငံတွေအားလုံးကိုအဆုံးပြုလှုပ်ဆောင်နေပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရေးနဲ့မဟာမိတ်တွေကိုကာကွယ်ပေးရမှာတော့ကမ္ဘာမှာဘယ်သူမှလိုက်မမီနိုင်တဲ့ကျွန်တော်တို့ရဲ့စီးရီးဆွမ်းဆောင်မှုတွေကိုအပြည့်အဝအသုံးချသွားမှာဖြစ်ပါတယ်
။တောင်ကိုရီးယားမှာရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သမ္မတထရမ့်မနေ့ကနေ့တည်းစာတူဆားခဲ့ပြီးသမ္မတမွန်ဂျေအင်တဲခင်အခမ်းနဲ့နိုင်ငံတော်ညစာစားပွဲကိုသမ္မတထရမ့်နဲ့ဇနီးမနေ့ညကတက်ရောက်ခဲ့ကြပါတယ်။အဲ့ဒီခဏမှာသမ္မတမွန်ဂျေအင်ကတောင်ကိုရီးယားရဲ့ငြိမ်းချမ်းရေးဟာအချင်းချောက်ခံရတယ်ဆိုပေမဲ့အမေရိကန်နဲ့ကိုရီးယားအကြားမှာရှိတဲ့ရေရှည်မဟာမိတ်ဆက်ဆံရေးကြောင့်အင်ပြစ်အပြစ်ဖြစ်ရတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနောက်တစ်ကြိမ်စစ်ထပ်မဖြစ်စေရဘူးလို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားဘက်ကအလုပ်ဖြစ်မဲ့တွေ့ဆုံဆွေးနွေးမှုကိုလုပ်မယ်ဆိုရင်တကမ္ဘာလုံးအတွက်ကောင်းမဲ့ကိစ္စပဲလို့ပြောပါတယ
်။ I really believe that it makes sense for North Korea
ဘောဒူညက်ကိုထလာအောင်တွစ်ဆုံဆွေးနွေးရေးစပွဲကိုမြောက်ကိုရီးယားလာမယ်ဆိုရင်ဒါကအတိပ္ပယ်ရှိတဲ့လုံရက်တစ်ခုလို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒီလိုသာလုပ်မယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်သံပွားတကဘာလုံးကပြည်သူတွေအတွက်ပါကောင်းမွန်မဲ့လုပ်ရပါဒီလိုလှုပ်ဆောင်တဲ့အခြေအနေတွေကိုလည်းကျွန်တော်တို့မြင်နေရပါတယ်စောင့်ကြည့်ကြရပါခင်ဗျာ
မနေ့ကတောင်ကိုရီးယားသမ္မတရဲ့အိမ်ပတ်ဝန်းကျင်တဝိုက်မှာတော့သမ္မတထရမ့်ကိုထောက်ခံကြိုဆိုကြတဲ့သူတွေရောစစ်ဆန့်ကျင်ရေးဆန္ဒပြသူတွေရောတော်တော်များများစုယုံခဲ့ကြတာပါ25နှစ်အရွယ်ဂျွန်ဆွန်အီကတော့သမ္မတထရမ့်ကိုထောက်ခံကြောင်းပြသဖို့သမ္မတအင်ရှိတ်ကိုသူရောက်နေတာလို့ဆိုပါတယ
်။အဝူဒီနိုင်ငံပိုင်ကို
သမ္မတထရမ့်ကိုကျွန်တော်ကြိုဆိုဖို့ဒီလိုလာခဲ့တာပါ။အမေရိကန်ဆိုတာကကိုရီးယားစစ်ပွဲကာလမှာတောင်ကိုရီးယားကိုအကူအညီပေးခဲ့တဲ့ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံကျွန်တော်တို့နဲ့အတူတိုက်ပွဲဝင်ခဲ့တဲ့တွေးချင်းညီကိုရီးယားနိုင်ငံမှာအခုလဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံကိုသမ္မတထရမ့်ကထောက်ခံအားပေးနေတာပါ။အဲဒါကြောင့်ဒီကိုလာမဖြစ်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့တာပ
ါ။တောင်ကိုရီးယားသမ္မတရဲ့အင်ရှိတ်မှာဆန္ဒပြသူအများစုကအမေရိကန်ကိုအားပေးထောက်ခံကြတဲ့သူတွေပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့အပေါင်းပါတွေကိုဘုံကျဲချပါဆိုတဲ့စာတမ်းတွေကိုကင်ဆောင်ထားကြတဲ့သူတွေ၊အမေရိကန်တပ်ဖွဲ့တွေကိုမယုံသိမ်းပါနဲ့ဆိုတဲ့စာတမ်းကင်ထားကြတဲ့သူတွေအများပြားရှိကြသလိုပဲစစ်ဆန့်ကျင်ရေးသမားတချို့လည်းရှိကြပါလေ။အသက်50အရွယ်ကင်ဂျွန်ဟီဆိုတဲ့အမျိုးသမီးကတော့စစ်ကိုမလိုလားတဲ့သူတူဦးပ
ါ
ကမ္ဘာအင်အားအကြီးဆုံးနိုင်ငံကသမ္မတတဦးအနေနဲ့ကမ္ဘာညီညွတ်ရေးကိုလိုလားတယ်ဆိုရင်မြောက်ကိုရီးယားနဲ့အကျွင်းမဲ့ဆွေးနွေးညှိနှိုင်းဖို့လှုပ်ပြတင်ပါတယ်ကိုရီးယားကျွန်းဆွယ်မှာစစ်ပွဲမဖြစ်ရအောင်သမ္မတထရမ့်ကိုတောင်းဆိုဖို့လဲကျွန်မဒီကိုလာခဲ့တာပ
ါသမ္မတထရမ့်ဟာဒီကနေ့ပဲတောင်ကိုရီးယားကနေတရုတ်နိုင်ငံကိုခီးဆက်မှာပါတရုတ်ပြည်ကိုမသွားခင်ကိုရီးယားလွှတ်တော်မှာသမ္မတထရမ့်အကြခင်မိန့်ခွန်းပြောဆိုဖို့ရှိပြီးတော့အဲ့ဒီမိန်ကွန်းကမြောက်ကိုရီးယားရေးနဲ့ပတ်သက်လို့ထူးခြားချက်တွေပါမဲ့မိန်ကွန်းလို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်တို့အာရုံစိုက်ပြီးတော့ပြောဆိုကြမယ့်ကိစ္စဟာတိတ်ပြီးတော့အရေးကြီးပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမနေ့တုန်းကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားအရေးမှာလိုအပ်သလောက်အလုပ်မလုပ်ဘူးလို့သမ္မတထရမ့်ကဝေဖန်ထားတယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်ဟာတိတ်ပြီးတော့အကူအညီရတဲ့လူလို့သူကဆိုပါတယ်။ဘလောက်အကူအညီရတဲ့သူလဲဆိုတာကိုမကြခင်သိရပါလိမ့်မယ်လို့လည်းသမ္မတထရမ့်ကတောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးမှာမနေ့တုန်းကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာသမ္မတထရမ့်ရဲ့တတိယမြောက်ရန်နာမဲ့ခီးစဉ်ဖြစ်ပါတယ်။အဲဒီမှာနှစ်ရက်ကြာနေထိုင်ပြီးတော့ဗီယက်နမ်နိုင်ငံကိုထွက်ခွာပါလိမ့်မယ်။ဗီယက်နမ်ပြီးရင်တော့ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာပါ
။ကိုကြောင်လင်းပြပြသွားပါသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုကျမတို့ရေဒီယိုကထုတ်လင်းတဲ့အချိန်နဲ့တပြိုင်နက်တည်း Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 40 50ပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော
့ဥထုံရင်မူရွေးချယ်ဖို့အတွက်ကြီးကြပ်တဲ့ကြီးကြပ်ရေးဖွဲ့တွေကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ပေါ်ပြီးနေတဲ့ကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနဲ့နှစ်ခုချီရတဲ့ကြောင့်လို့ကျွန်တော်ကိုယ်သက်ဆိုင်ရာမဲဆန
္ဒဒါကတော့မကြခင်ဒီနှစ်အကုန်ပိုင်းတွင်ကျင်းပတော့မဲ့ရက်ကြီးအုတ်ထုတ်ရေးဆိုင်ရာရွေးကောက်ပွဲတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့သဘောထားအမြင်တွေကိုဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါရရှင်ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စံသားနဲ့ဒေါ်လာတန်တို့ကကောက်နှုတ်တင်ပြမှာပါရှင
်စစ်သွေးကြဗုဒ္ဓဝါဒ militant buddhism အစ်တောင်အာရှမှာအချိန်တက်လာခြင်းဆိုရဲခေါင်းစဉ်နဲ့ Saint Andrew Tech တို့ကဒေါက်တာ Peter La ရေးသားထားတဲ့ဆောင်းပါးကို theconservation.com မှာဖတ်ရပါတယ်2000ခုနှစ်တုန်းကမြန်မာနိုင်ငံကထေရဝါဒဘုန်းတော်ကြီးတွေဟာစစ်အစိုးရကိုငြင်းချမ်းစွာဆန့်ကျင်ဆန္ဒပြခဲ့ရပါတယ်အခုအခါမှာတော့မြန်မာဘုန်းတော်ကြီးတွေဟာငြင်းချမ်းရေးနဲ့ဘာဝနာပွားများရေးအတွက်အကြမ်းဖက်ရေးလှုံ့ဆော်မှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေကိုတွေ့လာရပါတယ်ဒီလိုစစ်သွေးကြဗုဒ္ဓဘာသာအရှင်ဝါတက်လာတာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးတခြားထေရဝါဒနှစ်နိုင်ငံဖြစ်ကြတဲ့ထိုင်းနဲ့ဆီလင်္ကာမှာလည်းအလားတူတွေ့လာရပါတယ်လူဤအဖြစ်ဆိုရင်ဆီလင်္ကာမှာဗုဒ္ဓဘာသာပင်80ရာခိုင်နှုန်းမြန်မာနိုင်ငံမှာ88ရာခိုင်နှုန်းနဲ့ထိုင်းနိုင်ငံမှာ93ရာခိုင်နှုန်းရှိနေတာပါဒါလောက်လူဤနဲ့ဗုဒ္ဓဘာသာအတွက်စိုးရင်စရာမရှိဘူးလို့တချို့ကမြင်ကြမှာဖြစ်ပါတယ်ဒါပေမဲ့စစ်သွေးကြဖုန်တော်ကြီးတွေကတော့ဒီလိုမမြင်ကြပါဘူးဗုဒ္ဓဘာသာပျောက်ပြက်မဲ့အန္တရာယ်ကြုံရတယ်လို့မြင်ကြပါတယ်မွတ်စလင်တွေနဲ့သီလင်္ကာမှာဆိုရင်တမီးတွေဟာပြည်တွင်းမှာလူငယ်စုဖြစ်ပေမဲ့ပြည်ပမှာအင်အားကြီးမှရယ်ပြည်ပမှာထောက်ခံမှုတွေအများအပြားရရှိနေတယ်လို့သူတို့ယူဆကြပါတယ်။ဒါကြောင့်ဘာသာတရားကိုခုခံကာကွယ်မဲ့မြင့်မြတ်သောစစ်ပွဲဟာတရားမျှတတဲ့စစ်ပွဲဆိုတဲ့အယူအဆမျိုးသူတို့ယူဆကြပါတယ်။မြန်မာနိုင်ငံမှာလည်းရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတည်ကူဆရာတော်ကဒီလိုပဲကိုးကားပြောသွားခဲ့တာရှိပါတယ်။အကြမ်းဖက်လူသတ်ဖို့လှုံ့ဆော်တာဟာဗုဒ္ဓဘာသာအရပရာဇိကကံလေးပါမှာပါဝင်ပါတယ်။ယဟန်ဘွားကိုအလိုအလျောက်ဆုံးရှုံးပြီးသားဖြစ်သွားနိုင်ပါတယ်။ဒါကြောင့်အကြမ်းဖက်ဖို့တိုက်ရိုက်လှုံ့ဆော်တာမဟုတ်ဘဲလူလူအခမ်းအနားတွေတရားပွဲတွေမှာမွတ်စလင်ဆိုင်တွေမှာဈေးမဝယ်ဖို့မွတ်စလင်တွေကိုဈေးမရောက်ဖို့မွတ်စလင်တွေကိုလက်မထပ်ဖို့စတဲ့တရားတွေနဲ့မွတ်စလင်ဆန့်ကျင်ရေးစစ်တပ်တွေကိုသွင်းပေးနေကြပါတယ်။စစ်သွေးကြွထေရဝါဒဗုဒ္ဓဘာသာဟာလူမျိုးရေးလူမှုရေးစီးပွားရေးပုံစံအနေနဲ့တွေ့ရမှာဖြစ်ပေမဲ့ဖုန်ကြီးတွေအဖူကတော့ဘာသာရေးကိစ္စသက်သက်ပဲဖြစ်ပါတယ်။လော်ဂီကိစ္စပစ္စည်းဥစ္စာတွေနဲ့ဘာမှမဆိုင်ပါဘူး။သူတို့ရဲ့အဓိကရည်ရွယ်ချက်ဟာမွတ်စလင်တို့ရဲ့ဂျီဟတ်စစ်ပွဲကိုခုခံဆန့်ကျင်မှုပဲဖြစ်ပါတယ်။ဂျီဟတ်စစ်ပွဲဟာအိန္ဒိယနိုင်ငံဘီဟာနဲ့နလန္ဒာမှာဗုဒ္ဓတက္ကသိုလ်ကိုဖြိုဖျက်ခံခဲ့ရတဲ့၁၂ရာစုကနေပြီးဘာမီယန်ဗုဒ္ဓရုပ်ပွားတော်တွေဖျက်ဆီးခံရတဲ့2000ခုနှစ်အထိရာစုနဲ့ချီပြီးကြုံတွေ့လာရတဲ့ဂျီဟတ်ဝါရီတို့ရဲ့စစ်ပွဲကိုခုခံဖို့ပဲဖြစ်ပါတယ်။ဒီချိန်မျိုးမှာဆမ်မြူအယ်ဟန်တင်တန်ရဲ့ Clash of Civilization လို့သမိုင်းကိုခပ်ပေါ်ပေါ်သုံးသပ်ထားတဲ့အရေးသားတွေကလည်းငင်းငင်းညံ့ညံ့တရားအထုတ်နေရမယ့်အချိန်မဟုတ်ဘူး။ပြက်ပြက်သားသားလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်ဆိုတော့စစ်သွေးကြွဖုန်ကြီးတွေရဲ့အမြင်ကိုပုံမခိုင်မာစေရလို့ညှိတာထားပါခင်ဗျာ
။ဆက်လက်ပြီးတီလီစီနီရဲ့မြန်မာနိုင်ငံခီးစဉ်ဟာရှစ်တောင်အရှမှာထရန့်ပြည့်စိတ်ပါဝင်စားမှုပြန်ရှိလာတာကိုပြတ်တရရောက်တဲ့ဆိုတဲ့ကောင်းကြီးနဲ့ The Hindustani Times သတင်းစာမှာငယ်ချင်းပေါင်းကစ်ကန်ရေးသားတဲ့ဆောင်းပါးကဒီကောက်နှုတ်တင်ပြလိုပါတယ်။အရှာ၆နိုင်ငံခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်အမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson ဟာမြန်မာနိုင်ငံကို November 15ရက်နေ့လာရောက်မှာဖြစ်ပါတယ်။ Tillerson အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုအစောဆုံးဘေးကင်းလုံခြုံစွာပြန်နိုင်ရေးအတွက်မြန်မာအစိုးရကိုအဓိကထားဖိအားပေးပွဲရှိပါတယ်။ Tillerson တင်ပြမဲ့ဒုတိယအချက်ကတော့ရပ်ဖက်နဲ့စစ်ဖက်ခေါင်းဆောင်ပိုင်းအနေနဲ့နိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုကိုဆက်လက်လှုပ်ဆောင်ဖို့ပဲဖြစ်ပါတယ်။ NLD အစိုးရအနေနဲ့နိုင်စင်အုပ်ချုပ်ရေးမှာပိုကင်တွယ်နိုင်စွမ်းရှိပြီးလွတ်တော်မှလည်းနေရာအများစုကိုရရှိထားပေမဲ့လို့ပြည်ထရေးကာကွယ်ရေးနှင်ဆက်ရေးရနဲ့ကာလုံတို့ကိုစစ်တပ်ကထိန်းချုပ်ထားတာဖြစ်ပြီးလွတ်တော်ရဲ့နေရာ25ရာခိုင်နှုန်းကိုလည်းယူထားတာဖြစ်ပါတယ်။ဒါကြောင့်တီလက်စင်အနေနဲ့သူ့ရဲ့ခီးစဉ်အတွင်းမှာစူပေးတံပေးစနစ်ကိုကျင့်သုံးပြီးဒီမိုကရေစီရေးနဲ့ရိုဟင်ဂျာရေးဖြည့်ရှိရမှာ မေရိကန်ကကူညီဖို့ကမ်းလှမ်းမှာဖြစ်တယ်လို့မြန်မာစစ်တပ်ပေါ်တန်ခါပိတ်ဆို့မှုတွေချမှတ်နိုင်ဖို့လဲပြောနိုင်တာဖြစ်ပါတယ်တယ်လီဆင်ဆွေးနွေးမဲ့တတိယအချက်ကတော့အထူးသဖြင့်မြန်မာစစ်ခေါင်းဆောင်ဘိတ်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးမရှိဘူးဆိုတာကိုအမခံချက်ရရှိရေးပဲဖြစ်ပါတယ်ဒေါ ང་ ဆန်းစုကြည်အစိုးရအနေနဲ့ကတော့အမေရိကန်နဲ့မြန်မာဆက်ဆံရေးမထိခိုက်စေဖို့ကြိုးပမ်းရမှာသူအစိုးရရင်ဆိုင်နေရတဲ့ကဲဆမ်းမှုတွေကိုနိုင်ငံခြားရေးဝန်ကြီးတဦးအနေနဲ့ဒေါ ང་ ဆန်းစုကြည်ဟာစူးစမ်းပြီးအမေရိကန်ကိုရှင်းလင်းပြဖို့ရှိပါတယ်ဒါပေမဲ့လို့လေဒေါ ང་ ဆန်းစုကြည်ပြောတာကိုအမေရိကန်ကလက်ခံမလားလက်မခံဘူးလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်တဲ့အကြောင်းဆောင်းပါရှင်ကရေးသားထားပါလိမ့်ရှင်
။ဦးကျော်စန်တာနဲ့ဒေါ်လာလာတန်တို့ကတင်ပြခဲ့တာပါရှင်။အခုနားဆင်ကြရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါတချို့ကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါလိမ့်ရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနာဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်ကပဲဆက်ပြီးတင်ဆက်မှာပါရှင
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးရ
Take your time
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရဲ့T-I-M-E time ကအချိန်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးဆေးဆေးလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I was told not to rush with my work, so I took my time to finish it, but I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်။
I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးဆေးဆေးပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကိုသားညိုဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကမတ်စုမွန်ဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကျူးစွာလေးကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီအုတ်ချွေအစီအစဉ်ရဲ့အခြေခံအကြဆုံးဖြစ်တဲ့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကိုဒီနေ့ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပမယ့်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲနောက်ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှာလည်းဘလောက်ထိနားလည်သဘောပေါက်မှုရှိသလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့မတ်တင်စာရှင်လေးကြီးပါသူကတော့ Action Committee for Democracy Development ကပါဒီရက်ကြီးကျွန်တော်ဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနာပြုဆောင်နေသူသူဖြစ်ပါတယ်နောက်သူကတော့ဥယျာအောင်ပါဥယျာအောင်ကတော့ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီလွှတ်တော်ကုစရတူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်တင်စာကြားပါလား
ဟုတ်ကဲ့ပါပါ
ဟုတ်ကဲ့မတ်တင်စာကြီးအခုပြောမယ်ဆိုရင်ဒီရက်ကြီးအုပ်ချုပ်မှုများရွေးကောက်ပွဲကအရင်တုန်းကတမရအုပ်သိစိတ်လက်ထက်မှာပြုလုပ်ခဲ့တယ်အခုပြောမယ်ဆိုရင်တော့ energy အစိုးရလက်ထက်မှာတပတ်ထောင်ဆုံးချိန်လုပ်မယ်လို့သိရပါတယ်ဒါအပြင်ဒီမတိုင်ခင်မှာလည်းဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဥပဒေအရပြင်ဆင်ချက်တွေလည်းလုပ်ထားတယ်ဆိုတော့အရင်လုပ်ခဲ့တဲ့ရွေးကောက်ပွဲဒီရက်ကြီးအုပ်ချုပ်မှုများရွေးကောက်ပွဲတက်ဆိုင်အခုလာမယ့်ရွေးကောက်ပွဲကဘာတွေများထူးထူးခြားခြားပြောင်းလဲသွားတာတွေရှိမလဲခင်ဗျာ
ရက်ကြီးအုပ်ချုပ်ရေးဥပဒေပေါ့နော်ဒီဥပဒေက2019ခုနှစ်ကစတင်ပြီးပြဋ္ဌာန်းတာဒီတစ်ခေါက်ပေါ့2016ခုနှစ်မှာတတိယအကြိမ်ရောက်ပြင်ဆင်ပြီးဖြစ်တယ်ပေါ့ဒီ2016ခုနှစ်နောက်ဆုံးပြင်ဆင်တဲ့အခါကတော့ပြောရမယ်ဆိုရင်တော့ပြင်ဆင်မှုတည်းကပြင်ဆင်ခဲ့တဲ့ ခဲ့တဲ့အချိန်မှာဒီအားရဆုံးပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီလူတို့ရဲ့သဘောပါဝင်မှုနောက်ဒီကြည့်သူသဘောထားကိုကောက်ခံမှုတွေလည်းပေါ်မြင်တွေ့ခဲ့ရတယ်ပေါ့နော်။အဲ့တော့သွတ်တော်ထဲမှာသွားဥပဒေတွားရောက်ပြီးတော့ဒီလူတို့ကိုစားတော့ဖြစ်စေခြင်းနဲ့ဥပဒေပုံစံမျိုးဖြစ်အောင်ကျွန်တော်တို့အိုက်တွန်းလို့ဆောင်နိုင်ခဲ့တယ်။အဲ့တော့ NLD အစိုးရအရတာအစိုးရလက်ထက်မှာကျန်တဲ့ပြည်သူမှုလုပ်တဲ့အခါမှာအဲကျွန်တော်တို့ဘက်ကတိုက်တွန်းချက်တွေကိုလည်းဖြည့်ဆည်းစားတာမျိုးဖြစ်ဒါတွေတွေ့ရပါတယ်။အဲအထက်မှာဆိုရင်ကျောင်းလဲချက်လို့ပြောမယ်ဆိုရင်နံပါတ်၁ကပါလဲဆိုတော့ရွေးကောက်ပွဲပုံစံပေါ့နော်။ဒီလိုဆိုရင်ကျွန်တော်တို့ဒီအင်အားစုကိုယ်စားလှယ်တွေကနေစိန်မှုရွေးစိန်မှုအမှတ်စိန်မှုတွေကပဲတိုက်ရိုက်သူတို့အုပ်စုမှုရွေးပြီးသွားတယ်ဒါပေမဲ့ဥပဒေအစ်စ်မှာတော့ဒီဒီလိုရဲ့ပြောင်းပါဝင်မှုအစ်စ်တိုင်းမှာထက်သွင်းစဉ်းစားထားတာတွေ့ရပါတယ်ဆက်တာအားသာချက်လည်းရှိရဲအားနည်းချက်လည်းရှိပါတယ်နောက်တစ်ခုကတော့ဒီခရိုင်အုပ်ချုပ်မှုတွေရဲ့လုပ်ငန်းခွင့်တွေကို short ထားထားတယ်အခြားတော့မလို့လားအဲ့တဲ့ဒီပြောရမယ်ဆိုအရင်တော့ဒီတာထမ်းခဲ့တဲ့ဥပဒေဟာဆိုရင်ကျွန်တော်တို့ဝေခံရမယ်ဆိုရင်တော့ဒါလုံးလုံးကြီးအမြင်နဲ့ပြည်သူတို့ကိုထိန်းချုပ်ဖို့လက်တံတစ်ခုအနေနဲ့ရန်ရာတစ်ခုအနေနဲ့ပြာထွင်းခဲ့တဲ့ဥပဒေလိုပဲသုံးသပ်လို့ရတယ်ပေါ့နော
်ခုနကမတ်တင်စာပြောသွားတဲ့ထဲမှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲအခုလာမယ်လုံးမဲ့ထဲမှာအာသာချက်တွေရှိတယ်အားနည်းချက်တွေရှိတယ်ပြောပါတယ်ကျွန်တော်သိရတော့အခုဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲမှာရက်ကြီးအုပ်ချုပ်ရေးမှုတွေကိုလူတို့ကအရင်လုံးမဟုတ်ဘဲနဲ့တိုက်ရိုက်ရွေးချယ်လာနိုင်မဲ့နေသားမျိုးပေါ့နော်ဒါပြောမှဆိုအာသာချက်လို့ပြောလို့ရပါအားနည်းချက်ကခုနကဘာတွေများရှိလို့လဲ
အဓိကတော့ပြည်သူလူထုကတိုက်ရိုက်ယူကောက်ခံဝင်ရှိရဆိုတော့ကျွန်တော်တို့အမလို့အမရဖြစ်တာတော့ကျွန်တော်တို့တိုက်တွန်းခဲ့တဲ့ဒီအသက်16နှစ်ပြည်ပြီးတိုင်းဒီအထွေထွေရေးကောက်ပွဲမှာလို့တိုက်ရိုက်ယူကောက်ခံနေရတာပေါ့နော်ဆိုတော့အခုဥပဒေအစ်စ်မှာဆိုရင်လည်းဒါဒီအင်အားဦးကြီးတို့မဟုတ်အသက်16နှစ်ပြည်ပြီးသူအင်အားစုကိုယ်စားလှယ်တဦးကဒါလည်းတိုက်ရောက်ပြီးတော့ဒီအင်အားတစ်ခုမှာသက်သက်ရှိနေပြီတို့ရောက်၅ရောက်၆ရောက်ရှိရဆိုရင်တော့မှ၁ရောက်ပဲ၆ရောက်ပြီးတော့ဆန္ဒမဲပြေးပန်းစင်းရှိရပေါ့နော်ဆိုတော့ဒီဥပဒေထဲမှာဆိုရင်မှအဲစင်းကိစ္စကိုကျွန်တော်ပယ်ထည့်လိုက်တာဆိုရင်ဒါတစ်ကိုကောင်းမှုနဲ့ဥဒမှုတစ်ခုပေါ့ဒါပေမဲ့အဲစင်းကိုပဲတလအကြာနေထိုင်နေလို့ဆိုပြီးပြန်လဲဖြစ်သွားတယ်ဒီလူတို့တွေအနေနဲ့တလအကြာနေထိုင်ပြီဆိုရင်တော့တို့ကရက်ကျင်းမှာတွားရောက်ပြီးတော့တို့တင်းဆက်လက်တီးပေးရမယ်ပေါ့နော
်နောက်တစ်ခုထပ်မေးချင်တာမတ်တင်စာပြောသွားတဲ့အထက်မှာခရံအုပ်ချုပ်ရေးမှုတွေလုတ်ပိုင်ခွင့်တွေကိုရှော့ချလိုက်တယ်ဆိုတာဒီဥပဒေသက်ပါဘယ်လိုအချက်မျိုးလဲခင်ဗျာ
ကျမတို့အခြေခံစက်တာပြန်စဉ်းစားမယ်ဆိုရင်ဘယ်တော့ပဲရေရွာအစ်စ်မှာရေကောက်ပွဲလုပ်နေတဲ့ဒီရေရေကောက်ပွဲတွေကိုစီမံနေတဲ့လူတွေကမြို့နယ်အုပ်ချုပ်ရေးမှုတွေခရံအုပ်ချုပ်ရေးမှုတွေဖြစ်နေတာပါအခုချိန်ဆိုလဲဒါအညာထက်ဒီနေ့အောင်းမလာဆက်ကတော့ဗာလဲဆိုတော့ပြည်သူလူထုကရေးကောက်လိုက်တဲ့ကိုယ်စားလှယ်ကိုအမီအင်းကိုအရှင်ရဆိုရင်တော့ခရိုင်ဥဆုံရေးမှုကအတူတူခန့်အပ်တာပေါ့နော်ခရိုင်ကမကြိုက်ဘူးဆိုရင်သူ့မှာခရိုင်မျိုးစုံထုတ်ပိုင်ခွင့်ထုတ်ချပိုင်ခွင့်ရှိနေတဲ့တရားဖြစ်နေတာမျိုးကြီးဥပဒေကိုအလွဲသုံးစားပြုတာမျိုးလည်းရှိခဲ့ပါတယ်ဆိုတော့အခုဆိုရင်တော့ဥပဒေအစ်စ်မှာဆိုရင်တော့ခရိုင်ရဲ့အခန်းကဏ္ဍကိုပယ်ဖြတ်ပြီးတော့မြို့နယ်အဆင့်ကိုထည့်ထားတယ်ပေါ့နော
်ဒရရှင်နေပို့ပြီးတော့နားလည်အောင်ဆိုလို့ရှိရင်ရက်ကြီးဥချုပ်ရေးမှုတွေကတော့ဒီလူတို့ကနေရွေးချယ်နိုင်ပေမဲ့တစ်ဖက်မှာမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဒါတွေကခန့်ထားတဲ့စနစ်ကအခုလည်းရှိနေတော့မှာပဲအဲ့တော့မတ်တင်စာကြီးလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာနောက်ထပ်ပြန်နိုင်ဆွေးနွေးမဲ့သူတူကိုဖိတ်ခေါ်ချင်ပါတယ်ဥယျာအောင်ပါဥယျာအောင်ကတော့ရောင်တိုင်းလွှတ်တော်ကုစလေဖြစ်ပါတယ်ဥယျာအောင်ကြားပါလားခင်ဗျာခုလုံးမဲ့ရွေးကောက်ပွဲမှာအခက်အခဲတွေရှိမယ်ဆိုရင်ဘယ်လိုဟာမျိုးတွေသတိထားမိလဲခင်ဗျာအ
ုပ်ချုပ်ရေးမှုရွေးချယ်ဖို့အတွက်ကြီးကြပ်တယ်ကြီးကြပ်ရေးဖွဲ့တွေကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ပေါ်ပြီးနေတဲ့ကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနဲ့နှစ်ခုချီရတဲ့ကြောင့်လို့ကျွန်တော်ကိုယ်တက်ဆိုင်ရမဲဆန္ဒနေမှာရွေးချယ်ဖွဲ့တွေလုပ်ပြီးနေပါတယ်အခုတတိကတော့အထက်ကဲကြီးမမမချီသေးပါဘူးနောက်တစ်ချက်ကခုနကအချိန်ကနေပြီးတော့စတင်ရွေးချယ်ခွင့်ယူလိုက်တယ်ပေါ့နော်ဒါကလူတို့ရဲ့အာဏာပိုင်ဆိုမှုကိုတပတ်တလန်ကမိမုံထုတ်ပြလိုက်တယ်လို့ကျွန်တော်ယူဆပါတယ်ဒီတော့လူတို့အမဲသုံးညီပေးရပါလိမ့်မယ်လောလောဆယ်နေသားရကျွန်တော်အချင်းတစ်ဆင့်ကိုကျွန်တော်ရရှိလာပြီပေါ့နော်ရရှိလာပြီအဲ့တော့အောက်ကြီးအဆင့်ဆင့်ကရွေးချယ်လိုက်တဲ့ယာယီမှုအစဲမှုတွေယာယီမှုတွေအုပ်ချုပ်ရေးမှုတွေကိုတော့ကျွန်တော်ဒီလိုကြီးကြပ်ရွေးချယ်မယ်ဒီရလက်တွေကိုတော့ကျွန်တော်တက်ဆိုင်ရကပြည်ပြည်ပြောင်းလဲဝင်မရှိဘူးဗျအာတုံကုန်ဆိုင်ပြောနေတာကရွေးချယ်ရေးစနစ်ပေါ့နော်အရင်တော့ဆိုလို့ရှိရင်စိန်စုကနေပြီးတော့စိန်စုမှုကိုယူလိုက်တယ်ယူပြီးဆိုပြည်သူလူထုရဲ့ပါဝင်မှုကိုပြီးသွားပြီသူတို့ရွေးချယ်လိုက်တဲ့တဲ့မူရီအနေအချင်းချင်းပေါင်းပြီးတော့ယာယီမှုယူတယ်ယာယီမှုအနေနဲ့အုပ်ချုပ်မှုယူတယ်ဒါအရင်ပုံစံအခုကျတော့လူထုရဲ့ပါဝင်ရေးချယ်မှုကနောက်ဆုံးအဆင့်ထိပါသုံးအဆင့်ထိသူတို့ပါဝင်ရေးချယ်မှာဖြစ်ပါတယ
်လူထုကြားထဲမှာကောဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့အရင်တော့တော့ဒီတကယ် general အထွေထွေယူကောက်ပွဲကတော့လူတွေအားလုံးတဲ့ကြောင်နဲ့ပြင်ကြဆင်ကြပါဝင်ကြတာတွေ့ခဲ့ရပါတယ်ကျွန်တော် energy နိုင်ရခဲ့တဲ့ယူကောက်ပွဲမှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့လူကြားထဲမှာ awareness ပေါ့သူတို့စိတ်ပါဝင်စားမှုဘယ်လောက်များသတိထားမိလဲ
စိတ်ဝင်စားမှုရှိပါတော်တော်အထွေထွေယူကောက်ပွဲအနေထားတော့မဟုတ်ဘောနော်ကျွန်တော်လုတ်တဲ့အချိန်ပေါ့နော်လုတ်တဲ့အချိန်ကဒီတစ်လအချိန်ရပါတယ်ဗျ normal တရနေ့ရဆယ်ရနေ့ရနေစပြီးတော့ဒ ီစဉ်မှာ10နှစ်အပြီးလုပ်ပေးရမှာပေါ့နော်အခုဆိုလို့ရှိရင်ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ဒီရေကောက်ဝဲတန်ဖို့ပေါ့တမိုင်းတန်ဖို့ပေါ့ပုံရင်းပြီးတော့ဒီလိုအနေအထားမျိုးကိုအလွယ်တကူရခဲ့တာမဟုတ်ပါဘူးဆိုတော့ကျွန်တော်ပြောပြရဲသူတို့ကျွန်တော်အများကြီးပေးဆက်စည်းလာခဲ့ရတယ်ဒီအားရရဲ့အကျိုးဆက်အနေနဲ့အခုလိုမျိုးအနေအထားကိုရောက်ရှိလာတယ်ပြီးတော့ဒါကိုတန်ဖို့ထားလေးစားတော့အဖြစ်ဒီချာချာပါဝင်ပြီးတော့လုပ်ငန်းဆောင်ရပေးဖို့ကျွန်တော်ရည်ချဲ့လိုက်တဲ့ကြီးကြပ်ရေးဖွဲ့ရရက်ွက်ကိုအပိုင်းနဲ့အပိုင်းလိုက်သူတို့တွားရောက်ပြီးတော့ပညာရေးဟောပြောမှုကြီးစတင်ပြုလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကုကူယောင်မတ်တစာဒီလိုက်မှာခဏနေပြောအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါလေအရင်ဆုံးကုဇော်ရန်ရန်ကုန်မြို့ပါကုဇော်ရန်ဆွေးနွေးလို့ရပါတယ်ဗျာမင်းများလို့ရပါတယ်ကုယောင်ရှိပါတယ်မတ်တစာရှိပါတယ
်နိုင်ငံတော်ဆိုးရအနေခိုင်းလိုက်တဲ့ကောင်ကစီလူနဲ့ဓာတ်ရိုက်ချိတွေ့တဲ့ကျွန်တော်တို့အစိုးရတည်တည်တခုပါပဲအဲ့တော့သူ့ရဲ့အတာဝန်တွေကလည်းများတယ်ရအခန်းခေါ်မှာကာကြီးကနေပြီးတော့လာကြီးကြီး32ချက်ရှိတယ်လူလူရဲ့ဘဝအခြေအနေအားလုံးကိုသူကအောက်ခြေဆောင်ရွက်တာပဲအဲ့တော့ဒီမှာကျွန်တော်ကပြောချင်တာလူလူရဲ့ရွေးချယ်ပင်မမှုအပိုင်းရောလူလူရဲ့အခွင့်အရေးတွေရောတော်တော်လေးဆုံးရှုံးတာတွေ့ရတယ်ဥပမာကကျွန်တော်တို့ရပ်ကွက်တင်မှာဆို66ချက်မီလောင်6သကောင်စင်းနဲ့မဲပေးခွင့်ရှိတယ်တရင်တယောက်ပဲအဲ့တော့ဆိုလိုတာက66ချက်မီလောင်6တဲ့သကောင်စင်းကြီးအဲကျွန်တော်ရပ်ကွက်မှာအိမ်ငှားနေတဲ့လူတွေကအဲ့ဒါတော့မကတာအဲ့တော့အဲ့လူတွေရဲ့အခွင့်အရေးဒီလူတွေရဲ့ခွန်ဆောင်တာပဲဒီလူတွေနိုင်ငံသားပဲအဲ့လိုပဲအိမ်တိုင်းမှာအိမ်နံဦးစီးတယောက်ကသာလျင်မဲပေးမယ်ဆိုရင်ကျန်တဲ့6ယောက်ကမပေးရတော့ဘူးသူနဲ့သဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာပေါ့နော်အတိတရားသူချင်းမှာသူမှာပေါ့နောက်တစ်ခုကဒီရက်ကြီးအုပ်ချုပ်ရေးမှုကဆိုလို့ရှိရင်ကျွန်တော်တို့တော့တောရင်မှာဆိုရင်အာဏာ9ပြတ်ရတယ်ဟုတ်လားရက်ကြီးအုပ်ချုပ်မှုအာဏာလည်းရတယ်နောက်တစ်ခုကလေစီဥက္ကဋ္ဌတောင်းလည်းရတယ်နောက်ကမြေစစ်ဥက္ကဋ္ဌတောင်းလည်းရတယ်အခြားတောင်းတွေလည်းခါးလို့ဆိုတာရတယ်အဲ့တော့အဲ့လိုရတဲ့အခါကျတော့အရန်အရေးကြီးတဲ့အခါကျတော့တောနယ်ဒီမှာဟောဒီစိတ်ဆာဟာဘလောက်ရေးကြီးတယ်ဆိုတာကိုကျွန်တော်တို့ဘလောက်အဲဒါကိုဂိတ်လုံနိုင်လဲအခြေခံအချက်လက်တွေရောပြုမင်ဖို့လိုသေးတယ်ဒီတိုင်းကတော့လိုသေးတယ်လို့ပဲကျွန်တော်ကပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ကိုစိုးရန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ကိုမြင့်သေးနမောင်းယူပါကိုမြင့်သေးတူတူတူဆွေးနွေးမိများလို့ရပါတယ
်ပြီးတော့ကျွန်တော်တို့ဟိုတလောကကိုပဲကျွန်တော်ရတိကျဟိုပါပေါ့နော်ကျွန်တော်တို့ရကြည့်ဥချုံဥက္ကဋ္ဌရွေးချယ်ပဲလောက်ကြတယ်လောက်ကြတဲ့အခါကျတော့ကျွန်တော်တို့ဒီကျွန်းနယ်မှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူကနေပြီးတော့ဟိုတဘောကြတဲ့ဥက္ကဋ္ဌမဖြစ်သေးနဲ့အိုမဲရီကိုသူတို့ကနေပြီးတော့တစ်ဖက်ကပေါ့နော်တစ်ဖက်အဖွဲ့အစည်းကနေပြီးမဲရီကိုကြိုတင်မဲရီယူပြီးတော့အနိုင်ရသွားတာမျိုးတွေရှိရတယ်။နောက်တစ်ခုကစောစောကကောင်မလေးတယောက်ပြောသွားတဲ့အထက်မှာကျွန်တော်တို့ဒီဟိုပါပေါ့အိမ်တော်စုစင်းဟိုအဲ့စင်းနဲ့ပတ်သက်ပြီးတလဆိုင်နေဆိုတာဒါရက်လည်းပြည့်ပြည့်နေတယ်ဗျ။ဘာလို့လဲဆိုတော့ကျွန်တော်နမောင်မြို့မှာမြို့နယ်မှာသူတို့ကြီးရင်ကျွန်တော်တို့ဒီရန်ကုန်မှာသွားလှုပ်လှုပ်ရှားရှိရဲစာပြုံးရပါတော့အလုံးလုံးနေတဲ့ကလေးတွေမှာမှတ်ဖို့နေမရှိတဲ့အခါကျကျွန်တော်ကိုယ်တိုင်ပဲမှတ်ဖို့နေတိုက်လုပ်ပြရတယ်။နောက်တစ်ခုကစောစောကပုံကိုသူပြောသွားတယ်လို့ပဲတဲ့။ကျွန်တော်တို့66မြန်ဆို66ဆိုတဲ့အတိုင်းတာတစ်ခုနေနဲ့ကျွန်တော်တို့တခြားမျိုးတွေပါအိမ်ငှားနေနေရတဲ့လူတွေရှိတယ်ဗျာအခက်အခဲရှိတယ်ဗျာ။အဲ့ကလူတွေလဲပေးပိုင်မှုမရှိဘူးဗျာ။အဓိကကတော့ဟုတ်ချိုရမှုကြောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေရီမှာအလုံးလုံးနေတဲ့လူတွေရဲ့မဲပေးပိုင်ခွင့်ရဖို့အတွက်ကလည်းအရေးကြီးတယ်ဗျာ။ဒီစဉ်တလတန်းမယ်လေဆိုတဲ့ကိစ္စနေမှာတန်းရဲဆိုတဲ့ကိစ္စတည်းဒါကြီးလည်းမဖြစ်သေးဘူးဗျာ
ဟုတ်ကဲ့ကော်မတီကျေးဇူးပါ
ဒီပေါ်ဒီမှာဟုတ်ကဲ့
ချုပ်ကြော်လာဟုတ်ကဲ့ကော်မတီပြောတာသဘောပါပါကျွန်တော်နောက်တူသွားရှင်တူဖိတ်ခေါ်ကြပါလေကုဇင်မင်းအောင်ကြောက်ကရွာပါတယ်တူတူတူလေးဆွေးနွေးမြေများလို့ရပါတယ်ကုဇင်မင်းအောင်ကြားပါလားကုဇင်မင်းအောင်အရလို့ရှင်ကုတင်ထင်းမောင်ကုတင်ထင်းဝင်းပြည်မြို့ပါကုတင်ထင်းဝင်းကြားပါလားခင်ဗျဟုတ်ကဲ့
ကြားပါပါ
ဟုတ်ကဲ့ကုတင်ထင်းဝင်းတူတူတူဆွေးနွေးမြေများလို့ရပါတယ်
အရေးကြီးတာကတော့ကျွန်တော်တို့အလေးကြီးတာပြည်ပြည်စုံမှုမရှိတော့ကြတဲ့လက်ရှိအခြေအနေချင်းကျေနပ်ဥပဒေချင်းကျွန်တော်တို့ကချိုးဆိုးပါတယ်ဒါပေမဲ့ကြီးကြပ်ရေးအဖွဲ့ကအရေးကြီးတယ်ဗျကြီးကြပ်ရေးအဖွဲ့ကတမန်တမန်ကြောက်ဖို့လိုတယ်မှန်မှန်ကန်ကန်ဒီကျွန်တော်တို့ခုထုတ်ပြန်လိုက်တဲ့အခြေအနေချင်းကျေနပ်ဥပဒေနဲ့အပြည့်ကြီးကြီးကျယ်ကျယ်နိုင်ငံဆိုင်ရမယ်ဆိုရင်တော့အကောင်းဆုံးကြည့်လိုက်မယ်ဒါပေမဲ့ကြီးကြပ်ရေးအဖွဲ့ကအဲ့လိုမဟုတ်ဘဲနဲ့ဗျာအဲဆေးအစုမှာမဲမပြေတဲ့နဲ့တယောက်ကထောက်ခံဆေးအိမ်မှာနှစ်ယောက်ကနေပြီးတော့တယောက်ကအဆိုတင်သွင်းနှစ်ယောက်ကထောက်ခံကျွန်တော်တို့ကလည်းငါငုတ်တုံမိနေတယ်အာနာမှုအကြောင်းရုံးမှုတွေနဲ့ပဲကျွန်တော်တို့လက်ခံနေရတာအများကြီးပဲအဲ့လိုမဖြစ်အောင်လို့စောင့်ကြည့်တဲ့အဖွဲ့တွေလိုတယ်လို့ကျွန်တော်တို့မြင်နေတယ်အဲ့ဒါတကယ်ကြီးဘွေရနေလောက်မှာ
ဟုတ်ကဲ့ကဲ့ကု
ချုပ်ချုပ်မှုတွေအချင်းဒါလေးကပြည့်ရင်းတာတွေကိုအရင်ရင်တော့လည်းကျွန်တော်တို့သက်ဆိုင်ရညွန့်နယ်အုပ်ချုပ်မှုရုံးနဲ့မှာတွားရောက်ပြီးကြံရတော့လည်းပဲအဲ့ဒီအချင်းဒါလေးကပြည့်ရင်းတဲ့အုပ်ချုပ်မှုတွေကိုပုံမှန်စက်ပြည့်သူတို့အုပ်ချုပ်ရေးပုံမှန်စက်ပြည့်တကြအရင်ဥချင်းမရှိဘဲနဲ့ကာကွယ်ရဲဗျာအဲ့ဒါတွေကညွန့်နယ်အုပ်ချုပ်ရေးကမပြည့်စုံဘူးပေါ့
ဟုတ်ကဲ့ကိုတင်ထင်းဝင်ကျေးဇူးပါကျွန်တော်အချိန်လေးနည်းနည်းလေးကတ်နေလို့ကျွန်တော်အရင်ဆုံးကိုရန်အောင်ကိုမေးချင်ပါတယ်ခင်ဗျာခုနကဆွေးနွေးသွားကြတဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ရှီရောက်လာတဲ့စာရီထဲမှာလည်းပါပါတယ်ဒီခြေရက်ကျေးအုပ်ချုပ်ရေးဖူးများရွေးကောက်ပွဲကိုတချို့ကတော်လေးမျှော်လင့်ကြတယ်ဘာလို့ဆိုတော့အရင်ခေတ်တုန်းကဘာပြောပြောခုနကရှေ့မှာတယောက်ပြောသွားသလိုပဲမဲလိန်ပြီးတော့အနိုင်ရခဲ့တဲ့လူတွေရှိပါတယ်တဲ့အာနာကြီးတဲ့အဖွဲ့တွေကနောက်တစ်ခုကဩဇာအာနာငွေကြီးဩဇာလည်းရှိပါတယ်
ပါတဲ့လူတွေအဖွဲ့အစည်းတွေရဲ့နောက်ခံနဲ့တက်လာတဲ့လူတွေလည်းရှိပါတယ်ဒီရွေးကောက်ပွဲမှာကဘယ်လောက်ထိလွတ်လပ်လပ်နဲ့လုပ်နိုင်မယ်ယူဆပါလဲခင်ဗျာ
ကျွန်တော်တို့ကကာဒီလီကြတော့လက်ရှိအခြေအနေကိုကြဲခတ်တဲ့အခါမှာအတိတ်ကဖြစ်ဖြစ်နေတဲ့ကျွန်တော်တို့ဟိုတံတရားနဲ့ချင်းကတာကတော့ဒါကတော့ဖြစ်လိဖြစ်တာကြီးတဲ့သဘောပေါ့နော်အခုကျွန်တော်ပြောတော့အင်အားကြီးတွေ့ရနေမဲလိမဲကိုဆိုတော့အခုဒီအခုကျွန်တော်လုံးမဲ့ပွဲမှာအဲ့လိုလုပ်လို့မရပါဘူးတော့သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်ရှိပါတယ်နောက်ရက်ကွက်ကသူတို့ကိုယ်လည်းလွတ်လွတ်လပ်လပ်နဲ့မဲပေးလို့ရတယ်အော်ကျွန်တော်ဘက်ကလည်းမှတ်တမ်းမှတ်ရနဲ့အလွတ်လပ်ပုံနေဆိုတဲ့လုပ်ပြန်ဆောင်ရနိုင်အောင်ကျွန်တော်ဘက်ကလည်းကြိုတင်ပြင်ဆင်ထားပါတယ်နောက်ဆုံးအပေးစီတီကျွန်တော်တို့မှတ်တမ်းတင်ထားတယ်ပေါ့နော်မဆွေးနွေးမင်းရဲ့ချက်တွေပါပါပါတယ်အဲဒီလိုတော့ဒေတာစနစ်ကြလုပ်ထားတဲ့အတွက်ကြောင့်မလို့အဲ့ဒီမဲလိမ့်မဲခုံးမဲကိစ္စကတော့တိတ်ဆို
းဟုတ်ကဲ့ခင်ဗျကိုရောင်အတန်လည်းနဲ့ကြောက်ပါပါလေဖုန်းလိုင်းကြောပြန်ခေါ်ပါမယ်နောက်တူကြောင့်မတ်တင်စာကိုပြန်ခေါ်ချင်ပါလေမတ်တင်စာကြောက်ပါလားခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟယ်လိုမတ်တင်စာကြီးခုနကဆွေးသွားတဲ့အထဲမှာကြီးချဲ့ရေးအဖွဲ့ဆိုတဲ့ကိစ္စမှာဒီရွေးကောက်ပွဲတွေအတွက်ကြီးချဲ့ရေးအဖွဲ့တွေလိုက်ဖွဲ့ကြတာပေါ့နော်ခုနကကိုရောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်လွှတ်တော်မတ်တီကကြီးချဲ့ပြီးခုလှုပ်ဆောင်နေတာရှိပါတယ်အဲ့ဒါတွေကဘလောက်ထိမှန်မှန်ကန်ကန်အနေထားနဲ့လုပ်နိုင်ပြီလို့ထင်ပါလဲခင်ဗျ
ကျမတို့ဒီစပြီးတော့ပေါ့နော်ဒီဥပဒေကိုအကြံပြုရဲ့အခြေတည်ခဲ့တာကျမတို့ဒီကြီးကြပ်ရေးအဖွဲ့အစည်းအထက်ကိုရွေးကောက်ပွဲကော်မရှင်ကိုဒီလိုမျိုးလုပ်ပိုင်ခွင့်ပေးလိုက်တာပို့ပြီးတော့တမတမစနိုင်တယ်ပို့ပြီးတော့အဲဈာနေအဖွဲ့ကြီးကိုဖြစ်တယ်ပေါ့နော်ဒါပြင်သူတို့မှာဒီစနစ်ရှိတယ်ဒါပေမဲ့အခုဒီဥပဒေအစ်မတော့ဒါမျိုးတွေပေါ်မှန်ပါမလာခဲ့ဘူးပေါ့ဆိုတော့ဒီကြီးကြပ်ရေးအဖွဲ့ဆိုတာကြီးကဒီတော့ဖွဲ့စည်းပေးရမယ်။နောက်ယမိယဖဆိုတဲ့အတုံးမျိုးတွေတုံးထားတယ်။ဒါယမိယဖဆိုတော့လူကြီးတွေပေါ့။လူကြီးတွေဆိုကြတဲ့ကချိန်ထဲမှာလူတို့ထဲမှာလူငယ်လူလက်တွေရဲ့ပါဝင်မှုတစ်ခါတည်းကန့်သက်ထားလို့ဖြစ်တဲ့အပိုင်းတွေ။နောက်ဒီစစ်ကြေးမှုအဖွဲ့ကြီးအရှိကဘာလို့ဒီလူပြပါပြောသွားသလိုပဲစိတ်ကိုအရေးကြီးပါတယ်။တို့တွေကဒီကောက်ပွဲဖြစ်တဲ့အရှောက်လုံးတမတမတောင်းမှုတရားမျှတမှု။ဒါပြင်ဒီအရင်းပွားမှုကိစ္စတွေမှာလည်းတို့ကဖြေရှင်းပေးရမယ်တာဝန်ရှိလာတယ်။ဒါပေမဲ့တကယ်တကယ်တို့မှာအလောက်ထိဖြေရှင်းပေးဖို့အတွက်တပတ်စတိပေါ့နော်။တို့ရဲ့ဒီစနစ်တွေတို့တည်ပြီးတာဘလို့ခက်ရှိမှာဒါမျိုးမသိနိုင်ဘူး။ဒါပြင်အခုလက်ရှိအားလုံးကြောင်းနေကြတဲ့ပါတီဒီလွတ်တော်ကိုယ်စားလှယ်တွေကဒီကြီးကြပ်ရေးအဖွဲ့တွေကိုဝိုင်းဝန်းပုံပေးဖို့ကြီးကြပ်ပေးဖို့တွေဟာစိတ်ကိုအနေနဲ့များပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဒီပါတီတွေကပါတီအတွက်ကျင်းပတဲ့ရွေးကောက်ပွဲမဟုတ်ပါဘူး။ဒါကျမတို့ပြည်သူတွေအတွက်ကျင်းပတဲ့ရွေးကောက်ပွဲပါ။ပါတီကိုယ်စားပြုလို့အများနဲ့မဟုတ်ပါဘူး။ဆိုတော့ဒီဒီတော့သူငါတော့ပါတီတွေကကိုလိုချင်တဲ့ပုံစံဖြစ်သွားအောင်ဒီကြီးကြပ်လုပ်တဲ့အခါမှာဝင်ရောက်ပြီးဆက်ဖက်တာတွေပါဝင်နိုင်လို့တဲ့ပို့ပြီးတော့အန်ဒီရဲ့ညားလာနိုင်တယ်ပို့ပြီးတော့ချုပ်ခင်းမှုတွေဖြစ်လာနိုင်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီကြီးကြပ်ရေးမှုတွေကိုလုံးဝလွတ်လပ်ခွင့်ပေးပြီးသူတို့လုပ်တဲ့အခါမှာအကြံပြုတာ
ကျွန်တော
်သူတို့ထောက်ပံ့ပေးရမျိုးပဲဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ကျွန်တော်နောက်ဆုံးကိုရောင်ကိုမေးချင်ပါတယ်ခုနမတ်တင်စာပြောသွားတဲ့အချိန်မှာကြီးကြပ်ရေးမှုတွေကပါတီကနေပြီးတော့အမတ်တီလုတာကနည်းနည်းအနည်းအများလားလို့သူကအဲ့လိုသုံးတက်ထားတော့အဲ့ဒါလေးနဲ့ပတ်သက်လို့တို့လေးနည်းနည်းဖြေပြီးပါလား
ကျွန်တော်ကတော့ဒါစိုးရိမ်မှုလွန်ခဲ့တယ်လို့ပဲကျွန်တော်ယူဆပါတယ်အရင်တုန်းကလုတ်ခဲ့တဲ့လုံကြီးလုံကအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မခြင်းဖြစ်တဲ့တော့လက်ခံပါတယ်ဆိုတော့ယနေ့အချိန်ကာလမှာကျွန်တော်တို့တို့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုတစ်ချက်ကြည့်စစ်ချင်ပါတယ်ဒီတော့လဲစိုးရိမ်မခြင်းဖြစ်ဖို့တော့မလိုဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဒါနဲ့ချုပ်အနေနဲ့ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်တဲ့လီလိုက်စီစဉ်အချိန်ဆစ်တော့လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်လက်ရည်နောက်တူလွှတ်တော်မှန်ဦးရအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တော်ရှင်နေအားလုံးကိုလည်းကျေးဇူးတင်ပါတယ်တဲ့လီလိုက်စီစဉ်ဒီမှာပဲကျွန်တော်ကွန်ပြပါ
ကတော့ညဦးတင်ဆက်တဲ့အင်္ဂါနေ့ညဒါရိုက်လေးလိုင်းစီစဉ်ပါရှင်။တော်ရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့အင်္ဂါနဲ့စနေနေ့ညတွေမှာအခုလိုဒါရိုက်လေးလိုင်းစီစဉ်တွေကို VOA မြန်မာပိုင်းကတင်ဆက်နေပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်3မှာအမေရိကန်အစိုးရရဲ့တရားစီရင်ရေးကဏ္ဍဖြစ်တဲ့ပြည်ထောင်စုတရားရုံးစနစ်ကိုပြဋ္ဌာန်းထားပါတယ်။ဒီတရားစီရင်ရေးကဏ္ဍမှာအမေရိကန်ပြည်ထောင်စုတရားရုံးချုပ်နဲ့အောက်ရုံးများဖြစ်ကြတဲ့ပြည်ထောင်စုတရားရုံးတွေပါဝင်ကြပါတယ်။အဲ့ဒီတရားရုံးတွေကိုကွန်ဂရက်လွှတ်တော်ကဖွဲ့စည်းပေးထားပါတယ်။ပြည်ထောင်စုတရားရုံးချုပ်ဟာအမြင့်ဆုံးအယူခံတရားရုံးအဖြစ်မှတ်ယူနိုင်ပေမဲ့ပုံမှန်၃ကခွင့်ပြုထားတဲ့အတိုင်းမူလအမှုတွေကိုလည်းပဲကြားနာစစ်ဆေးနိုင်ပါတယ်။ဒီပုံမှန်၃ဟာFederal Crimes လို့ခေါ်တဲ့ပြည်ထောင်စုနဲ့ဆိုင်တဲ့ပြစ်မှုများလို့အတိတ်ပဲဖွင့်ဆိုပိုင်ခွင့်နဲ့ပြည်ထောင်စုဥပဒေချိုးဖောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုပြစ်ဒဏ်ချမှတ်မယ်ဆိုတာကွန်ဂရက်လွှတ်တော်ကိုဆုံးဖြတ်ခွင့်ပေးထားပါတယ်။ဒါအပြင်ရာဇဝတ်မှုအလုံးကိုဂျူရီဖွဲ့ကြားနာစစ်ဆေးခွင့်နဲ့နိုင်ငံတော်တစ္ဆာဖောက်မှုအပေါ်အတိတ်ပဲဖွင့်ဆိုခွင့်တို့ကိုလည်းပုံမှန်၃မှာပြဋ္ဌာန်းထားပါတယ်။ပ ေါင်းမှ3အခန်းတက်မှာအမေရိကန်ပြည်ထောင်စုရဲ့တရားစီရင်ရေးအာဏာရက်သည်ပြည်ထောင်စုတရားရုံးများ၌တည်သည်လို့ပြဋ္ဌာန်းထားပြီးဒီပြည်ထောင်စုတရားရုံးတွေဟာအမှုတစ်ခုချင်းအလိုက်ဘလို့ဥပဒေကိုကျင့်သုံးမယ်ဆိုတာကိုလည်းပဲစုံဖြတ်ရမှာဖြစ်ပါတယ်ပြည်ထောင်စုတရားရုံးတွေဟာပြစ်ဒဏ်ပေးဖို့စီရင်ချက်ချဖို့ပြိပက္ခတွေကိုဖြေရှင်းဖို့ရှစ်ဆက်ဘာလုပ်ရမယ်ဆိုတာညွှန်ကြားဖို့အခွင့်အာဏာရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုတရားစီရင်ရေးစနစ်ကိုရှင်းရှင်းလင်းလင်းဖော်ပြထားတာဖြစ်ပါတယ်။တရားရေးဆုံးဖြတ်ချက်တွေခိုင်မာစေဖို့ပြည်ထောင်စုတရားရုံးတွေကိုမထေမဲ့မြင်ပြုမှုတွေကနေအကာအကွယ်ပေးထားပါတယ်။တနည်းပြောရရင်မြေစုမစိုးတရားရုံးရဲ့အာဏာကိုဖိစန့်ခြင်းတရားခွင်အတွင်းမလေးမစားပြုမှုခြင်းဒါမှမဟုတ်တရားရုံးရဲ့လုပ်ငန်းဆောင်ရွက်ချက်ကိုဟန့်တားခြင်းတွေလုပ်တဲ့ဆိုရင်ချက်ချင်းပြစ်ဒဏ်ချမှတ်နိုင်ပါတယ်။အခန်း2ရဲ့အပိုင်း2ဟာတအမတ်များတမှုများနဲ့ကောင်စစ်ဝင်များပါဝင်ပတ်သက်နေတဲ့အမှုတွေပေါ်မူလစီရင်ပိုင်ခွင့်ကိုလည်းတရားရုံးချုပ်ကိုအနှင်းထားပါတယ်အမေရိကန်ပြည်ထောင်စုရဲ့ဥပဒေများနဲ့အမေရိကန်ပြည်ထောင်စုကချုပ်ဆိုထားတဲ့နိုင်ငံတကာစာချုပ်များနဲ့အကျုံးဝင်တဲ့အမှုတွေဖြစ်ကြသောနိုင်ငံတကာရေချောင်းသွားလာမှုဆိုင်ရာအမှုများနဲ့ပြည်နယ်များအခြားနယ်မြေအငင်းပွားမှုများမတူကွဲပြားတဲ့ပြည်နယ်များမှာနေထိုင်တဲ့လူတွေကြားဖြစ်ပွားတဲ့အမှုအခင်းတွေနောက်ပြီးတော့အမေရိကန်နိုင်ငံသားနဲ့နိုင်ငံခြားသားများကြားဖြစ်ပွားတဲ့အမှုများကိုကြားနာစစ်ဆေးဖို့ပုံမှန်3အရာပြည်ထောင်စုတရားရုံးတွေကိုအာဏာအနှင်းထားပါတယ်ပြည်ထောင်စုတရားရုံးတွေရဲ့အရေးကြီးဆုံးလုပ်ငန်းတာဝန်ကတော့သမ္မတဖြစ်စေကွန်ဂရက်လွှတ်တော်ဖြစ်စေဖွဲ့စည်းပုံအခြေခံဥပဒေနဲ့မလျော်ညီတဲ့အာဏာအလွဲတုံ့မှုတွေကိုထိန်းကွပ်ဖို့ပဲဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမှာပါဝင်ခဲ့သူတဦးဖြစ်တဲ့အလက်ဇန်ဒါဟီမီလ်တန်ကတရားဥပဒေကိုအတိတ်ပဲဖွင့်ဆိုခြင်းသည်တရားရုံးများရဲ့အဓိကဆောင်ရွက်ရမယ့်တာဝန်တရားဖြစ်တဲ့ဖွဲ့စည်းပုံဆိုတာဟာတကယ်တော့တရားသူကြီးများကအခြေခံပင်မဥပဒေလို့မှတ်ယူရမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးကြားလိုပါရရှင်အခုတော့ဗုဒ္ဓဘုနေနေနဲ့ခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေမလုပ်နေတော့ပါဘူးအဲ့လိုပြောကြမယ်အစားတောင်ကိုရီးယားမှာပြောတဲ့မင်းကွန်းထဲမှာပြဿနာပြေလည်အောင်ဖြေရှင်းဖို့နဲ့အကောင်ဘက်ကရှုတ်မြင်ပြီးပြောကြခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ဆုံးမှာတော့ပြေလည်မှုရသွားမယ်လို့သူယုံကြည်ကြောင်းပြောကြခဲ့တာပါတောင်ကိုရီးယားသမ္မတနဲ့တနေ့လုံးတွေ့ဆုံဆွေးနွေးပြီးဆိုးမျိုးမှာလူမှုကိုပြောကြရမှာတော့သမ္မတ Trump ကကိုရီးယားကျွန်းဆွယ်ဒေသတွေမြင့်တက်နေတဲ့တင်းမာမှုတွေပြေလျော့စေဖို့အတွက်တန်တမန်နီးလန်းတွေနဲ့တိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောကြခဲ့တာပါမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေထဲမှာမိသားစုစင်ပထမတော့ကောက်ထားတဲ့အချက်လက်တွေရမိသားစုအလုံးရဲ့၃ပုံ၃ပုံဟာအထူးစောင့်ရှောက်မှုပေးဖို့လိုအပ်နေတဲ့အားနည်းချက်ချို့တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ကပြောဆိုလိုက်ပါတယ်ရောညာဒုက္ခတဲ့မိသားစုစင်ပထမတော့ကောက်ယူမှုမှာမိသားစု13,000ကျော်ဖြစ်တဲ့လူပေါင်း9,000ကျော်ရဲ့စင်တွေကိုကောက်ယူပေးစီသွားတာပါပြင်သစ်နိုင်ငံဥရောပနဲ့နိုင်ငံခြားရေးဝန်ကြီးရှောင်းရစ်လီဒရိုင်ဟာမြန်မာနိုင်ငံတော့အတိုင်မန်ကန်ပုတ်ကိုဒေါန်ဆန်းစုကြည်ကိုနိုဝင်ဘာလ6ရက်နေ့မနေ့ပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာရန်ဂျာရီပေါ်မှာအကြမ်းဖက်မှုတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြတဲ့အခြေအနေပေါ်မှာပြင်သစ်နိုင်ငံကအလွန်အဆိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်အာရှအရှိတောင်အာရှနိုင်ငံများအသင်းရဲ့32ချိန်မြောက်ထိပ်သီးဆွေးနွေးပွဲနဲ့တခြားသက်ဆိုင်ဆွေးနွေးပွဲတွေကိုဖိလစ်ပိုင်နိုင်ငံတော်မာချင်းပါရောမှာမို့လုံခြုံရေးနဲ့ဆိုင်တဲ့ပြင်ဆင်မှုတွေကိုအထူးလှုပ်ဆောင်နေပါပြီ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လင်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီးနက်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.